Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်ကနေ2016ခုနှစ်ဇူလိုင်လ21ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kW 633ညာ၊လိုင်းဒိုမီတာ40 kW 633ညာ၊လိုင်းဒိုမီတာ49 kW 633ညာ43ညာတို့ကနေဖမ်းယူနားဆင်နိုင်ကြပါပါခင်ဗျာ။တော်ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပါပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝက်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူရကီသမ္မတကတိုင်းပြည်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံမှာကျင်းပနေတဲ့ Republican Party ညီလာခံမှာဒုသမ္မတလောက် Mike Pence စကားပြောကြားမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂညီလာခံကိုတက်ဖို့အမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပြီးသမ္မတအိုဘားမားနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်မှာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြေညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
Amnesty International is extremely concerned about the continuing operation of this factory
which တော့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ရဲ့အာရှနဲ့အရှေ့တောင်အာရှရေးရာညွှန်ကြားရေးဘူး Mr. Takuma ပါစကိုင်းတိုင်းအတွင်းမှာဒေသခံတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့အတွက် Sulfuric Acid စက်ရုံကိုပြောင်းပေးဖို့အတွက် AI အဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းသတင်းလောက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားပါမှာဒါအပြင်အခုလက်ကုံပိုင်းမိုင်းကြားရမှာကျင်းပတဲ့ညီလာခံရဲ့ရက်လက်က27ရာစုပင်လုံညီလာခံကိုထိခိုက်နေမှာတလားထိုင်းနိုင်ငံကမြန်မာလူထုမားတွေရဲ့အရေးနဲ့ Republican Party ရဲ့ညီလာခံတက်တရနေအကြောင်းစတဲ့သတင်းတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုလည်းကြားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းဟိုင်နဲ့မန္တနာချန်တို့ကအကြေညာပေးကြပါလိမ့်မယ်ခင်ဗျာ
။ Turkey သမ္မတ Recep Tayyip Erdogan ကသူ့ကိုဆန့်ကျင်သူတွေကိုရှင်းထုတ်နိုင်ရေးအတွက်လမ်းကြောင်းဖွင့်ပေးတဲ့သဘောနဲ့တောက်ကြနေကဆီယနာတင်ပြီးသူအစိုးရကိုဖြုတ်ဖောက်ချဖို့ကြံစီမှုမအောင်မြင်ဖြစ်သွားပြီးခဲ့တဲ့နောက်သမ္မတကတန်းပြီမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်အရေးပေါ်အခြေအနေဟာ3လကြာမြင့်မှာဖြစ်ကြောင်းဗုဒ္ဓနှင့်နောက်ပိုင်းကတန်းပြီကိုရုပ်မြင့်တန်ကြားကပြောကြားတဲ့မင်းကွန်းတွင်သမ္မတကပြောကြားလိုက်တာပါဒါဟာတူရကီနိုင်ငံရဲ့အမျိုးသားလူမျိုးရေးကောင်စီအစိုးရဝန်ကြီးအဖွဲ့တို့နဲ့စီဝေးပွဲတွေနိုင်ပေါင်းများစွာကျင်းပခဲ့ပြီးတဲ့နောက်မှာအခုလိုအရေးပေါ်အခြေအနေကိုကြေညာလိုက်တာလည်းဖြစ်ပါတယ်။တိုင်းပြည်ကိုဒီမိုကရေစီစနစ်နဲ့တရားဥပဒေစိုးမိုးရေးလမ်းကြောင်းပေါ်အထူးရောက်ဆုံးအမြန်ဆုံးရောက်အောင်လှုပ်ဆောင်နိုင်ရေးအတွက်အခုလိုအရေးပေါ်အခြေအနေကြေညာခြင်းဖြစ်ကြောင်းသမ္မတအာဒဝန်ကပြောပါတယ်။အရေးပေါ်အခြေအနေကြေညာထားတဲ့ကာလအတွင်းစစ်တပ်ကတိုင်းပြည်ကိုထိန်းချုပ်ထားမှာမဟုတ်ဘူးလို့လည်းသမ္မတအာဒဝန်ကပြောပါတယ်။ဗုဒ္ဓနေညကတော့အစ္စတန်ဘူမြို့ကတက်ဆင်ရင်ပြင်းနဲ့တခြားတိုင်းပြည်အတွင်းကမြို့တွေကအများပြည်သူစုဝေးရနေရာတွေမှာထောင်ထဲချီတဲ့ပြည်သူတွေစုဝေးပြီးသမ္မတကိုထောက်ခံကြောင်းပြသခဲ့ကြပါတယ်။
Republican Party ရဲ့သမ္မတလောင်း Donald Trump နဲ့အတူဒုသမ္မတလောင်းအဖြစ်တွဲဖက်ရှင်ပြိုင်မဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကသူတို့ကိုနောက်တက်လာမဲ့ American ခေါင်းဆောင်တွေအဖြစ်ရွေးချယ်တဲ့အကြောင်းဗုဒ္ဓဟူးနေ့မှာပြောကြားဖို့ရှိပါတယ်။ Indiana ပြည်နယ်ရဲ့လွှတ်တော်အမတ်တဦးအဖြစ်အချိန်ကြာကြာတာဝန်ယူခဲ့သလိုအမှုဆောင်အရာရှိချုပ်ဖြစ်နေလဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ Mr. Pence ကဒီသတင်းပတ်တဲ့ Ohio ပြည်နယ် Cleveland မှာကျင်းပတဲ့ Republican Party ညီလာခံမှာ Donald Trump ဟာဆိုရင်1980ပြည့်လို့နှစ်တွေမှာ American သမ္မတအဖြစ်နှစ်ချိန်တာဝန်ထမ်းဆောင်ခဲ့ဘူးသူတစ်ချိန်ကပါတီရဲ့အသေးဆွဲဖြစ်ခဲ့တဲ့ Ronald Reagan လိုပဲဆွမ်းဆောင်နိုင်မဲ့သူလို့ပြောဆိုမှာဖြစ်ပါတယ်ပါတီညီလာခံကိုယ်စားလှယ်တွေကနေဒေါ်နယ်ထရန့်နဲ့သူ့ကိုပါတီကိုယ်စားပြုရှင်ပြိုင်မဲ့သမ္မတလောင်းနေဖြစ်တရားဝင်အမည်တင်သွင်းခဲ့ပြီးနောက်တရက်ဖြစ်တဲ့ပါတီညီလာခံတတိယမြောက်နေ့မှာအသက်58နှစ်အရွယ်ပန်စ်ကအဓိကမင်းကွန်းပြောကြားမှာလည်းဖြစ်ပါတယ်သူတို့ဟာနိုဝင်ဘာရွေးကောက်ပွဲကြရင်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြင်းရှိတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ထိတ်တန့်ရင်ဆိုင်ရှင်ပြိုင်ရဖို့လည်းရှိပါတယ်နိုင်ငံအနှံ့ရုံးမြင့်တန်ကြားကနေထုတ်လွှင့်ပြသသွားမဲ့အခမ်းအနားမိန်ကွန်းမှာတော့ဒီနှစ်ပေါင်းများစွာဆိုးဝါးလာတဲ့မူဝါဒတွေနဲ့ညံပြင်းတဲ့ခေါင်းဆောင်မှုတွေကြောင့်ကမ္ဘာမှာအမေရိကန်ရဲ့အခမ်းကဏ္ဍကျဆင်းခဲ့ရပြီးတဲ့နောက် Mr. Trump ရဲ့ဥဆောင်မှုအောက်မှာတိုးတက်မှုတွေအခွင့်အလမ်းတွေအတွက်မိရှုတစ်ဆောင်ဖြစ်လာနိုင်အောင်ဆွမ်းဆောင်ပေးနိုင်မှာဖြစ်တယ်ဆိုတာကိုလည်း Mr. Pence ကပြောကြားသွားဖို့ရှိပါတယ်
ဒီမိုကရေစီပါတီရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton ဟာသူမနဲ့အတူသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတလောင်းအမည်ကို Republican Party ညီလာခံပြီးဆုံးပြီးမကြခင်မှာကြေညာလိုက်မယ်လို့အများစုကမျှော်လင့်နေကြပါတယ်။ Clinton အနေနဲ့ဒုသမ္မတလောင်းအဖြစ်ရထားသူစကားတင်၉ဦးရှိတယ်လို့ Clinton နဲ့နီးစပ်တဲ့အတိုင်းကပြောပါတယ်အခုလိုလူတွေအများကြီးစကားတင်ဆင်းမှရှိနေတာဟာတကယ်စည်ရင်မဟုတ်ပဲပါတီရင်းကမတူညီတဲ့အုပ်စုတွေနဲ့ဩဇာကြီးတဲ့သူတွေကျင်းပမှုရှိအောင်လုပ်ပြခြင်းဖြစ်တယ်လို့ Virginia တက္ကသိုလ်နိုင်ငံရေးဌာနက Larry Sabato က VOA ကိုပြောပါတယ်ဒုသမနာလောင်းဖြစ်နိုင်ခြေရှိသူတွေကိုရွေးချယ်တဲ့နေရာမှာအကူအညီဖြစ်စေရေးအတွက် Clinton campaign ကနိုင်ငံရေးအခြေအနေလေ့လာသုံးသပ်တဲ့အုပ်စုတွေနဲ့မကြသေးခင်ကတွေ့ဆုံခဲ့ပါတယ် Larry အနေနဲ့ဒုသမရဖြစ်လာနိုင်ခြေရှိသူတချို့နဲ့ဝါရှင်တန် DC ကသူမနေမှာတွေ့ဆုံခဲ့တယ်လို့လည်းဆိုပါတယ်ကလင်တန်အနေနဲ့ဒုသမရလောင်းရဲ့အမိကိုတောက်ကြတော့မဟုတ်စနေနေ့လောက်မှာကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ
်ယူကရိန်းနိုင်ငံမြို့တော် KF မှာဖြစ်ခဲ့တဲ့ကာဗွန်ပောက်ကွဲမှုတစ်ခုအတွင်းနာမည်ကြီးသတင်းတောက်တူဗိုလ်တော်ဟူးနေရတည်ဆုံခဲ့ပါတယ်ယူကရိန်းနိုင်ငံကထိတ်တန်းအွန်လိုင်းသတင်းစာမျက်နှာဖြစ်တဲ့ Ukrainska Pravda ကအသက်44နှစ်အရွယ်Pavel Sheremev ဟာကားနဲ့အလုတ်သွားဖို့ပြင်ဆင်နေတဲ့အချိန်ပောက်ကွဲမှုဖြစ်ခဲ့ပြီးတော့တိတ်ဆုံးခဲ့တာဖြစ်တယ်လို့ဒေသခံသတင်းတွေကဖော်ပြကြပါတယ်။အခင်းဖြစ်တဲ့နေရာကရပ်ယူထားတဲ့ဓာတ်ပုံတွေမှာဆိုရင်တကား၄ပေါက်လုံးပွန့်ထွက်သွားပြီးတော့ကားတစ်စင်းလုံးမီးလောင်ကျွမ်းနေတာကိုတွေ့ရပါတယ်။ယူကရိန်းအမျိုးသားရဲတပ်ဖွဲ့အကြီးအကဲကာတီယာဒီခွာနွိုက်ဇေကတော့ပောက်ကွဲမှုကိုလူသတ်မှုအဖြစ်စုံစမ်းစစ်ဆေးနေပြီး TNT 400ကနေ600ဂရမ်လောက်နဲ့ညီမျှတဲ့ဖောက်ခွဲရေးပစ္စည်းကိုအသုံးပြုခဲ့တယ်လို့ပြောဆိုခဲ့ပါတယ်ဘီလာရုစ်နိုင်ငံဘွားရုရှားနိုင်ငံသားဖြစ်တဲ့အနောက်တိုင်းလူလာသူသတင်းတော်ရှယ်ရီမက်သိဆုံးမှုနဲ့ပတ်သက်ပြီးတော့ယူကရိန်းနိုင်ငံတလွားနဲ့သတင်းတော်အတိုင်းဝိုင်းချမှာတုံ့လုံချောက်ချခဲ့ကြပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505ရုပ်ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။နိုင်ငံတော်ကြီးအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာအခုနှစ်ကုန်ပိုင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပဖို့ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာဖြစ်တယ်လို့အမည်မဖော်လိုတဲ့မြန်မာအစိုးရအရာရှိတူက VOA ကိုပြောပါတယ်။ဒါအပြင်အမေရိကန်သမ္မတဘာရက်အိုဘားမားကသူသမ္မတတက်တမ်းမကုံဆုံးခင်ဒေါက်ဆန်းစုကြည်အနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ဖို့ဖိတ်ကြားတဲ့စာကိုမြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်ပြည်ထောင်စုဒုတိယမြို့သားလူညုံရေးအကြံပေးဘန်ရော့စ်ကဒေါက်ဆန်းစုကြည်နဲ့မနေ့ဇူလိုင်လ20ရက်နေ့ကတွေ့ဆုံစဉ်ပေးရခဲ့တဲ့အကြောင်းမြန်မာနိုင်ငံသားကြီးဌာနကလည်းအတည်ပြုပြောကြားပါတယ်။ဒေါက်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုလာရောက်မယ်လို့မြန်မာနိုင်ငံသားကြီးဌာနကလာရောက်မဲ့ရက်ကိုမြန်မာနိုင်ငံသားကြီးဌာနကတရားဝင်မထုတ်ပြန်သေးပေမဲ့လည်းခေါင်းဆောင်တို့တွေ့ဆုံမဲ့အသေးစိတ်အစီအစဉ်တွေကိုနှစ်နိုင်ငံနိုင်ငံသားကြီးဝန်ကြီးဌာနတွေအကြားညှိနှိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ဟာအတိုက်ခံခေါင်းဆောင်အဖြစ်နဲ့2012ခုနှစ်စက်တင်ဘာလအတွင်းဆက်ရှိရကြာခီးစဉ်အဖြစ်နဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့ပြီးသမ္မတဘာရက်အိုဘားမားအပြင်အဲ့ဒီအချိန်ကနိုင်ငံသားကြီးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေခဲ့တဲ့ဟယ်လာရီကလင်တန်နဲ့တခြားအဆင့်မြင့်အရာရှိတွေနဲ့တွေ့ဆုံခဲ့တာပါ။ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းအမေရိကန်အစိုးရကအရသားတွေကိုပေးအပ်တဲ့Congressional Medal စုကိုလက်ခံရယူခဲ့ပါတယ
်။မတမာတဲ့နီးနဲ့ခိုးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားနိုင်ငံပိုင်ဗန်နာရေးလုပ်ငန်းကြီးကို American ဆိုရကရဲယူဖို့ကြိုးပမ်းနေတာကြောင့်ဝန်ကြီးချုပ်နာချစ်ရက်ဆက်ယာရုကနေနှုတ်ထွက်ပေးဖို့အတိုက်ခံတွေရဲ့တောင်းဆိုမှုတွေနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။ American ကဥပဒေကြောင့်ရရဲယူမဲ့စီစဉ်ကြောင့်အားနည်းနေတဲ့မလေးရှားအတိုက်ခံတွေအတွက်အင်အားတရဖြစ်လာနိုင်ပေမဲ့ဝန်ကြီးချုပ်ကိုမြင်မြန်ဆန်ဆန်ဖယ်ရှားနိုင်မယ့်အခြေအနေမျိုးတော့မဟုတ်ပါဘူး။မလေးရှားနိုင်ငံကလက်ရှိအာဏာရ UNMO ပါတီကတော့ဝန်ကြီးချုပ်ဘက်ကရက်တီပြီးဒီမိုကရေစီနီးကျတင်မြောက်ထားတဲ့အစိုးရကိုဖျောက်ချဖို့စ조사ခဲ့တယ်ဆိုပြီးတော့ဂျူးတွေအပါအဝင်ပြပကအင်အားကြီးနိုင်ငံတွေကိုအပြစ်တင်လိုက်မယ်လို့လည်းအတိုက်ခံနိုင်ငံရေးသမားတဦးဖြစ်တဲ့ Charles Santiago ကဗုဒ္ဓဟူးနေ့မှာပဲ VOA ကိုပြောကြားခဲ့ပါတယ်
IS Islamic စစ်သွေးကြွတွေနောက်ဆုံးချေကွပ်ယူထားတဲ့နေရာကနေမောင်းထွက်နိုင်ရေးနောက်ထပ်တဆင့်တိုးလှုပ်ဆောင်နိုင်မဲ့အစီအစဉ်တွေကိုနိုင်ငံပေါင်း30ကကာကွယ်ရေးဝန်ကြီးတွေပြန်လည်တုံ့တက်ပြီးသဘောတူလိုက်ကြပြီဖြစ်ပါတယ်။ညွန်ပေါင်းအဖွဲ့ရဲ့နောက်ဆုံးလှုပ်ဆောင်ရမယ့်အစီအစဉ်ဟာအီရတ်နိုင်ငံအတွင်းက IS အဖွဲ့ရဲ့အဓိကဌာနချုပ်ဖြစ်တဲ့မိုဆူးနဲ့ဆီးရီးယားနိုင်ငံအတွင်းမှာ IS အဖွဲ့ကသူတို့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့ရာခါတို့ကိုသိမ်းပိုက်နိုင်ရေးလို့ဖြစ်ကြောင်း Washington DC မြို့အပြင်မှာရှိတဲ့Joint Base Andrews Later အခြေစပ်စခန်းမှာပြုလုပ်တဲ့ IS စန့်ကျင်ရေးစီးပွားဝဲမှာအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောကြားလိုက်တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာပြုလုပ်မဲ့စစ်ဆင်ရေးတွေအရှင်မြင့်လှုပ်ဆောင်နိုင်ရေးနဲ့ဆိုင်တဲ့မဟာဗျူဟာတွေချမှတ်နိုင်ရေးအတွက်ပုံထိုးနေ့ကကျင်းပတဲ့စီးပွားဝဲကိုဝန်ကြီး Carter ကအသုံးချခဲ့ခြင်းဖြစ်တယ်လို့အရာရှိတွေကပြောပါတယ်။အထူးသဖြင့်တော့အခုချိန်ဟာအီရန်နိုင်ငံအတွင်း IS အဖွဲ့ကသိမ်းပိုက်ထားတဲ့မြို့တွေကအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ပြန်လည်သိမ်းပိုက်နိုင်ရေးအတွက်အီရတ်တပ်ဖွဲ့တွေကအစဉ်အသင့်ဖြစ်နေတဲ့အချိန်ဖြစ်ပါတယ်။ မိုးစုမြို့ပြန်လည်တင်ပြနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေအများပြားလိုအပ်တယ်ဆိုတာကိုရှင်းမတွက်သင့်ဘူးလို့အရှေ့လယ်ပိုင်းဒေသစစ်ဆင်ရေးတွေကိုကြီးကြပ်ကုတ်ခဲ့ရတဲ့အမေရိကန်ဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဗိုတဲကပြောပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရာထူးအတွက်ရှင်းပြနိုင်ရမယ့်သူတွေထဲမှာတမရဟောင်းတွေရဲ့တမိနှစ်ယောက်လယ်သမားတစ်ယောက်ရဲ့တမိတို့လည်းပါဝင်ကြသလိုတမိုင်းပညာရှင်တဦးတမရဟောင်းတဦးမာလီနိုင်ငံတင်ဘတ်တုမြို့ရဲ့ဂုံဒူးဆောင်နိုင်ငံသားတဦးနဲ့နိုင်ငံသားရေးဝန်ကြီးဟောင်းတွေပါဝင်ကြပါတယ်စုစုပေါင်းတရာစင်လောက်က၉ယောက်မြောက်အတွင်းရေးမှူးချုပ်ရာထူးအတွက်ရှင်းပြနိုင်မယ့်ကိုယ်စားလှယ်လောင်းတွေအဖြစ်ကြေညာခဲ့ပြီးတော့ရှင်းပြနိုင်မဲ့သူတွေထဲကတဝက်လောက်ဟာဆိုရင်လည်းပထမဆုံးအကြိမ်အဖြစ်မျိုးသမီးတွေကြီးပဲဖြစ်နေကြပါတယ်
ဒါတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုယ်စားဝန်ထမ်းနဲ့မနနာချမ်းတို့ကြီးညာတော်တာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပါမယ်အရင်ဆုံးအမေရိကန်နိုင်ငံရေးသတင်းနဲ့စကြင်ပါတယ်တော်ရရှိမြခင်ဗျာ Republican Party ရဲ့ညီလာခံကို Ohio ပြည်နယ် Cleveland မှာဒေသစံတော်ချုပ်တင်းနှလာနေကစတင်ကျင်းပနေတယ်မှာအခုဆိုရင်တတိယနေ့ဆက်လက်ကျင်းပနေပါတယ်ဒီနေ့ညီလာခံရဲ့ထူးခြားမှုတွေနဲ့ပတ်သက်ပြီးတော့ညီလာခံကျင်းပရာနေရာမှာတွားရောက်ပြီးတော့သတင်းရယူနေတဲ့ကျွန်တော်တို့ရဲ့ VOA မြန်မာပိုင်းဝိုင်းတော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ။ကိုအောင်လွင်ဦးဒီနေ့ကဒီ Republican ညီလာခံမှာဒီတတိယနေ့ညီလာခံဆိုတော့အဲ့ဒီတတိယနေ့ညီလာခံမှာစိတ်ဝင်စားစရာပုံကိုယ်တွေတက်ကြတယ်လေ။နောက်ပြီးတော့သူတို့ဘာတွေပြောဖို့ပြင်ဆင်ထားကြတယ်လေ။အဲ့ဒီဟာတွေဘာများသိရပါလဲခင်ဗျာ
။ Okay အခုကျွန်တော်သိရတော့ဆိုလို့ရှင်တော့ဟိုဒီနေ့ညီလာခံမှာဒီဒုတိယအလောင်းဖြစ်တဲ့ရာခိုင် Mike Pence ပါဝင်ပေါ့နော်။ကျွန်တော်လောင်းယူပွဲတွေမှာတော့သူနဲ့တစ်ချိန်နဲ့ရှင်ပြန်ခဲ့ရောက်ပြီး success ပြီးနေထပ်ထပ်တော့မတက်ခရုစ်နောက်ပြီးတော့ Florida ပြည်နယ်ကထပ်ထပ်တော့မာကိုရူဘီယိုနောက်ကသူနဲ့သူကျွန်တော်လောင်းယူပွဲတွေမှာပြန်ငယ်ပွဲ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နောက်ကမြို့သမီးအကာသားရေးမှူးဟော Aaron Collin Donald Trump ပါဖြစ်တဲ့သူ Eric Trump တို့လည်းစကားပြောကြမှာဖြစ်ပါရဲ့ဒီလိုပဲသူပြကျွန်တော်လောင်းဖြစ်ရွေးချယ်ခံရနိုင်တယ်ဆိုပြီးအစိုးရကသတင်းတွေပို့ခဲ့ပြီးအလုပ်တော်ဥက္ကဋ္ဌ New King Chris တို့ကျေးဇူးတော်ပြန်များကျန်ကောင်းဆောင်နေလည်းဒီညပွဲမှာသတားပြကြမှာဖြစ်ပါတယ်ဒီညခံလိုက်သူကောင်းစဉ်နာမည်ပေးထားတာတော့ Make America First Again ပေါ့နော် American ကိုနံပါတ်1ချီအောင်ဘလို့ပြန်လုပ်ချင်အောင်လဲဆိုတော့ကောင်းစဉ်နဲ့ဆိုတော့ American ကိုဒီလိုဥဆောင်မှုပေးမဲ့အပိုင်းတွေကိုအဓိကဆွေးနွေးပြလိမ့်မယ်လို့ညွှန်လင်းရပါတယ်ဒီညမှာတော့သူသဖြင့်ဒီ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence အနေနဲ့ကတော့သူကဒီ Donald Trump ကတစ်ချိန်လုံးကဒီ Republican Party ထဲမှာဟိုတမားဖြစ်ခဲ့ပြီးတော့နာမည်ကြီးတဲ့ Ronald Reagan နဲ့နှိုင်းယှဉ်ခိုင်နိုင်ပြီးတော့ပြောနိုင်တယ်ဆိုပြီးတော့လေတချို့သတင်းတွေကကျိုထွက်နေရတယ်လည်းရှိပါသေးတယ
်။ဟုတ်ကဲ့မနေ့တော့ကဒေါ်နယ်ထရမ့်ကိုတမရလောင်းအဖြစ်ဒီ Republican Party ကနေပြီးတော့ဒီမျိုးရွေးချယ်ခံလိုက်ရပြီဆိုတော့အဲ့ဒီအရင်နေ့တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပေါ်စရာတွေအပြန်အလှန်ပြောကြဆိုကြတာတွေရှိတယ်။အခုကျတော့ဒီလိုရွေးချယ်ခံလိုက်ပြီးတဲ့နောက်ပိုင်းမှာတခြားအငင်းပေါ်စရာပြောစရာဆိုစရာတွေများအကြောင်းအရာတွေများရှိပါသေးလား
။အခြေအနေလို့ပေါ့လေစစကုန်ကုန်ဖြစ်လောက်တဲ့အထိတော့ဖြစ်ချင်မှဖြစ်နေဒါပေမဲ့လည်းဟိုဖို့ဖြစ်သေးတယ်ရှင်းနိုင်ပါသေးတယ်ဘာဖြစ်လို့လဲဆိုတော့ခုနလောင်းကျိုးရိုးရိုးလေးမှာနောက်ဆုံးအချိန်ကြီးပြိုင်သွားတယ်ဂျွန်ကေဆစ်ဆိုလို့ရှိရင်အခုတကယ်ဆိုရင်ဒီဂျင်လာကသူ့ရဲ့ပြည်နယ်မှာကျင်းပနေရတယ်အိုဟိုပြည်နယ်ဆိုသူ့အချွေမှုလုပ်လုပ်ခဲ့တဲ့ပြည်နယ်ပဲဒါပေမဲ့လည်းသူကဒီဂျင်လာကသူ့လာကြမလို့သူရှိဖို့လည်းမလို့ဆိုပြီးပြောထားပြီးသူမလာဘူးဆိုတော့စုံတွေကသဘိန်ပေါက်တဲ့ပုံမျိုးဖြစ်နေတယ်နောက်တစ်ခုကလည်းပဲဒီသူနဲ့ပဲအဲ့လိုကြံပြစ်ဖြစ်ခဲ့မှုတွေဒီတက်ခွစ်စာလည်းနောက်ဆုံးအချိန်ကြီးသူနဲ့ကဟုတ်သူထောက်ခံမှုပေးမထားသေးဘူးဆိုတော့အခုဒီညီလာခံမှာဒီနေ့ညမှာတော့ထောက်ခံမှုပေးမပေးဆိုရလဲဟိုအခုချိန်ကြီးတော့မသိကြသေးဘူးအဲ့တော့ဒါလည်းစောင့်ကြည့်ရမယ့်ကိစ္စဖြစ်တယ်နောက်တစ်ခုကလည်းအခုထပ်ပြီးထူးခြားတာတစ်ခုကတော့သူနဲ့အဲ့လိုပြန်ပြစ်ဖြစ်ခဲ့မှုရယ်ဒီဖော်ရာဒီနေ့အထူးသဖြင့်မာကိုဗီယိုကလည်းအစိုးရမှာတော့တက်မယ်ပြောပြီးတော့မှကိုကတော့ဗီဒီယိုနဲ့ပဲ message ပို့မယ်ဆိုပြီးပြောနေဆိုတော့ဟိုသဘောကဒေါ်လာချက်ကိုထောက်ခံမှုပေးမယ့်အပိုင်းနေမှာဟိုမျှော်လင့်ထားတာအကုန်လုံးကတော့ဒီနေ့အားလိုက်ဖြစ်မဲ့သဘောမျိုးမရှိဘူးဆိုတော့ထောက်ခံမှုကတော့အပြည့်အဝဟိုရမယ်အလားလားလဲတိတ်တော့မမြင်ရဘူးပေါ့
နောက်ပြီးတော့ဒီညီလာခံရဲ့ပြင်ပောက်မှာရောယင်းနေ့တွေတော့ဆန္ဒပြမှုတွေဘာတွေရှိတယ်ဆိုပြီးတော့ကြားရတယ်ကျွန်တော်တို့အခုဒီနေ့ကြတော့ဟောဒီနောက်အခြေအနေကဘယ်လိုရှိလဲဗျ
ဟုတ်ကဲ့ဟိုဆန္ဒပြဝေးရညီလာခံတကယ်ဆိုရင်ညီလာခံမစရင်လည်းတော့သူကဆန္ဒပြဝေးရစလုံးနေကြဒီနေ့အချိန်ထိပါပဲဆန္ဒပြဝေးရလည်းများရဲ့နောက်တစ်ခါနေရာတော်တော်များများဖြစ်နေကြတယ်ဒါပေမဲ့အာနာပိုင်နေရာတော်တော်ဟိုဘယ်လိုပြောလဲဆိုတော့ဒီညီလာခံလောက်တဲ့ခံစားရနေတယ်ဝိနံနေများဝေးအောင်သူကလည်းအကာရင်အတားစီနေပိတ်ဆို့ထားတော့ဆန္ဒပြသူတွေထင်လောက်တော့သူတို့ဟိုမလို့ရှားနိုင်တဲ့အနေအထားမှာရှိပါတယ်။ဒါပေမဲ့လည်းဒီကြားရရပဲဆန္ဒပြတွေကဟိုရှင်းပြပြီးတော့ဒီကြားရပိုင်းမှာလောက်လာရှိတယ်။အခုဒီအခုကျွန်တော်အခုပြောနေတဲ့အချိန်လေးမှာပဲဒီဆန္ဒပြဘောတပွဲကိုဒီမှာအာနာမန်ကြီးကဟိုရှင်းပြီးတော့ဟိုလူတချို့ကိုလည်းဖမ်းတာရှိရတယ်ရှိနေပါတယ်။တခုတော့ရှိရတာပေါ့လေဟိုစောရင်းမှာမျောလင့်ထားတာအဲ့လိုဟိုကျွန်တော်ချမ်ပရန်ဖြစ်တာမျိုးတွေသူတို့တန်ရဖြစ်တာမျိုးတွေဖြစ်လာနိုင်တဲ့ရှိန်ဟုံမျိုးတော့မရှိဘူး။ ဒါပေမဲ့ဆန္ဒပြပွဲရတော့အခုတော့ကြီးကြီးမအောင်ရှိနေတော့မှာပဲနောက်ပြီးတော့မနေ့ဖန်ဆိုလို့ရှိရင်ဒါညီလာခံနောက်ဆုံးနေ့ပေါ့နော်အဲညီလာခံနောက်ဆုံးနေ့မှာဘာတွေစီစဉ်ထားတယ်လို့များကိုကြိုသိထားတာရှိလေဗျညီလာခံနောက်ဆုံးနေ့ကတော့သူတို့ခေါင်းဆောင်ပေးထားတယ် Make America One Again ပေါ့လေအမေရိကန်တို့ဒီလိုလုပ်နေပြလုပ်ရမယ်ဆိုတော့အမေရိကန်တို့ကလည်းပြောကြမှာပါအဲဆိုတော့သူတို့ပါတီလေးမှာတော့နောက်အမေရိကန်တစ်ခုလုံးကိုကြီးလုံးညီညီအောင်လုပ်ရမယ်ဆိုပြီးတော့ပြောထားတာဆိုတော့ဖြစ်နိုင်စရာလားလားရှိရတော့ ခုလို ငယ်ရမက်ကတရားစုကဘောလာကိုလန်နီယာရဲ့ကိစ္စတွေဟာဒီဒီမိုကရက်တစ်ပါတီရဲ့ဟိုအုပ်ချုပ်မှုတွေမြန်ပြင်းလို့ဆိုပြီးသူကဆွဆွဲနေရမျိုးတွေရှိရဆိုတော့မိတ်အမေကဝမ်းအကင်းဆိုရယ်ခေါင်းစဉ်အောက်မှာဒီလိုမျိုးပေါ့လေသူတို့လက်ထက်ကြရင်တော့အမေကတော့တစုတစည်းရဲ့ဒီလိုမျိုးသဘောထားကိုရလွယ်ရမရှိအောင်လုပ်မယ်ဆိုပြီးတော့ခေါင်းစဉ်မျိုးတွေနဲ့ဟိုပြောတာဆိုတာမျိုးတွေရှိလာနိုင်ပါတယ
UAE မြန်မာပိုင်းကသတင်းတော်တွေကိုဆက်လက်ပြီးတော့တင်ဆက်နေပါတယ်အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံအကြောင်းသတင်းတော်တွေကိုတောက်လျှောက်တင်ဆက်မှာပါတော်ရရှင်များခင်ဗျာစကိုင်းတိုင်းလက်ပတောင်းဒေသမှာစပယ်တောင်ကျင်းနီစီမံကိန်းလုပ်နေတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့မိုဂျိုဆัลဖူရစ်အက်ဆစ်ဆက်ရုံဟာရွာတွေနဲ့အလွန်နီးကပ်စွာတည်ရှိနေပြီးတော့ဒေသခံတွေရဲ့ကျန်းမာရေးတဘာဝပတ်ဝန်းကျင်တွေပေါ်ဆူဆူရွာထိခိုက်မှုတွေဖြစ်စေတဲ့အတွက်ဆက်ရုံကိုရွှေ့ပြောင်းပေးဖို့နိုင်ငံတကာလွှတ်ငင်းချမ်းသာခွင့်အဖွဲ့ Amnesty International ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်သတင်းအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါလိမ့်မယ်
မြန်မာစစ်တပ်ကပိုင်ဆိုင်တဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုဂျိုဆัลဖူရစ်အက်ဆစ်ဆက်ရုံဟာပြင်းထန်တဲ့လေထုညဉ့်ဉန်းမှုတွေဖြစ်စေပြီးဆက်ရုံအနီးမှာရှိတဲ့ကံကုန်းရွာမှာနေထိုင်တဲ့ဒေသခံရွာသားတွေကိုအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ရောဂါအရေပြားနဲ့မျက်လုံးရောဂါတွေဖြစ်ပွားစေတာတွေ့ရှိရတယ်လို့ဇူလိုင်လ20ရက်နေ့ကနိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ NMST International ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်NMST International အဖွဲ့ကဒီဆက်ယုံကိုအ мян ဆုံးရွှေ့ပြောင်းပေးဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်းအဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်တီကူမားက VOE ကိုခုလိုပြောပါတယ
် NMST International is extremely concerned
အခုလိုအနီးတဝိုက်မှာနေထိုင်နေတဲ့ရွာသားတွေကိုကျန်းမာရေးပြဿနာတွေဖြစ်ပေါ်စေတဲ့ဒီဆက်ယုံဆက်လက်လက်ပတ်နေတဲ့အတွက်နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ Amnesty International ကအလွန်အမင်းဆိုးရိမ်မိပါတယ်ကျွန်တော်တို့အနေနဲ့ဒီဆက်ယုံကိုအ мян ဆုံးရွှေ့ပြောင်းပေးဖို့အတွက်ဒေါက်တာဆွကြည်ဦးဆောင်တဲ့မြန်မာအစိုးရကပါဝင်လှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်။ဒါအပြင်ဆက်ယုံကိုပိုင်ဆိုင်တဲ့မြန်မာတပ်မတော်အနေနဲ့လည်းဒီဆက်ယုံကြောင့်ကျန်းမာရေးပြဿနာတွေကြုံရတဲ့ရွာသူရွာသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးဖို့တိုက်တွန်းလိုပါတယ်။ဒါဟာတပ်မတော်ကပိုင်ဆိုင်တဲ့ဆက်ယုံတယုံကအခြေခံလူ့အခွင့်အရေးကိုချိုးဖောက်နေတာဖြစ်ပါတယ်။
ဒါအပြင်2013ခုနှစ်ကအစိုးရဌာနတခုနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ဖွဲ့ရဲ့မြေနမူနာစစ်ဆေးချက်အရမြေစည်းလွှာထဲမှာဆာဖိတ်ဓာတ်တွေပါဝင်မှုနှုန်းအလွန်မြင့်မားနေတာတွေ့ရတယ်လို့ဆိုပါတယ်။စိုက်ယုံငါထုတ်လွတ်တဲ့တန်းငွေတွေကြောင့်ဒေသခံတောင်သူလယ်သမားတွေစိုက်ပျိုးထားတဲ့သီးနှံတွေလည်းပျက်စီးရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ AB လကအဲ့ဒီစိုက်ယုံကတန်းငွေတွေယူစိတ်မှုကြောင့်ရွာသားတွေအသက်ရှူမွားဖြစ်လာတဲ့အတွက်ကံကုန်းကျေးရွာသားတွေကရွာသားအင်အား900ကျော်စုစည်းမိပြီးတောင်းဆိုတဲ့အခါမှာတော့ဖြည့်ရှင်းပေးဖို့လက်ခံခဲ့တယ်လို့ကံကုန်းရွာကရွာသားတို့ကအခုလိုရှင်းပြပါတယ်
။ကိုယ်ရောနားမှာရှိတဲ့ဒီတောင်းသားတယောက်ပေါ့ဗျာ၊ကိုယ်တန်းကတောင်းသားတယောက်ကဒီလေကောင်းကင်ဆာရောဂါနဲ့အသက်ရှူနေကောင်းမှာကင်ဆာရောဂါနဲ့ပြေးသွားတာလည်းမျိုးမျိုးကျွန်တော်မှရှိကြတယ်။ဒါနဲ့ကျွန်တော်မှတစ်ခုပါပြည့်လဲဆိုတော့ဒီကျန်ကောင်ဖြစ်တာလို့ပြည့်ကျန်ကမပြောနိုင်တော့များလို့ဒီကျန်ရုံကြောင့်ဖြစ်နေတယ်ဆိုပြီးကျွန်တော်စိတ်မှာတန်ရစိတ်ကတော့မတရားကြည့်သွားနေတယ်။ပြောမချင်ဘူး။900ကိုသူတို့စိတ်ုံလည်းပြန်ပါဝင်မယ်ဒီလိုမျိုးအစ်ကြီးကလည်းကျွန်တော်ဖြစ်ခဲ့တယ်။900ဆယ်လာခိုင်းတော့မှဒီအကျင့်မှုတွေကျွန်တော်စကင်းလေးပြည့်စည်ကြတာရှိတယ်။ဒီကလေးအကျင့်ကောင်ကပြည့်စည်လာတယ်လို့ပြောရဘူး။ဒီနောက်နေ့မှာလည်းမြင့်စင်နေတာဒီလိုမျိုးကျွန်တော်တို့ဒီအကျင့်မှုတွေကတော့ဘယ်လိုပြောမလဲ။အတူတူကြောင်းလိုက်တဲ့အခြေပုံနဲ့ဆိုရလာကြည့်တဲ့ပုံနဲ့ဆိုလို့ရှိရင်ဒီအကျင့်မှုတွေကဒီနေ့ဆက်ပြည့်စည်ကြတာကိုကျွန်တော်အကျင့်ကြီးဆောင်ကဖြစ်ခဲ့တယ်။ဒါကိုကျွန်တော်တို့တွားရောက်ပြောဆိုခဲ့တဲ့အချိန်မှာလည်းစိတ်ရင်းနဲ့ကျွန်တော်တို့ကိုပြည့်စည်မှုမပေးခဲ့ဘူး။ဒီလိုမျိုးနာနာကတော့ကျွန်တော်တို့အကျင့်မောင်းမနေတော့ဘူး။ရာဂရိကိုယ်တိုင်ကလည်းဒီလိုနာလို့တော့ပြောတဲ့အချိန်မှာသူ့ဟာတွေကပဲပေါ်လို့နေတယ်အဲ့မှာရက်တွေကဒီလိုရှိခဲ့တယ်သူ့ဟာတွေကလုံးဝလင်းစစ်မပေးဘဲနဲ့လင်းလို့ရှိခဲ့တဲ့အဥ္စာတွေလည်းကျွန်တော်ရှိခဲ့ရ
ပါမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုဂျိုဆာဖူရက်အက်ဆစ်ဆက်ရုံကို2008ခုနှစ်မှာတည်ဆောက်ခဲ့ပြီး2013ခုနှစ်ကဒေါံဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီရဲ့စစ်ဆေးမှုကိုခံခဲ့ရပါတယ်။အဲ့ဒီတုန်းကကုမ္ပဏီဟာဒီဆက်ရုံကိုဒေသခံအာဏာပိုင်တွေစီကခွင့်ပြုချက်မရဘဲတည်ဆောက်ခဲ့တာဖြစ်ကြောင်းတွေ့ရှိခဲ့ပါတယ်။အခုလို2008ခုနှစ်ကနေ2013ခုနှစ်အထိ ခွင့်ပြုချက်မရှိဘဲစက်ရုံလေပတ်နေခဲ့တဲ့အတွက်အရေးယူအပြစ်ပေးမှုတစ်စုံတရာမရှိခဲ့ဘူးလို့စီရင်ခံသူကပြောပါတယ်။ အဲ့ဒီနောက်2015ခုနှစ်နောက်ပိုင်းအသက်တက်လာတဲ့ဒေသဆိုင်ရာအာဏာပိုင်တွေကစက်ရုံကိုလေပတ်ခွင့်မပြုဖို့ဆုံးဖြတ်ခဲ့တဲ့နောက်ပြီးခဲ့တဲ့ဇွန်လ15ရက်ကဒေသခံအာဏာပိုင်တွေရဲ့ခွင့်ပြုချက်မရှိဘဲလုပ်ငန်းတွေပြန်လည်လေပတ်ခဲ့တာဖြစ်ပါတယ်။ NMSD International အဖွဲ့ကအခုဖြစ်ရက်ကိုအနီးကဆက်လက်စောင့်ကြည့်နေပြီးဒေသခံတွေရဲ့တိုင်ကြားမှုကိုလည်းလက်ခံပြီးမှတ်တမ်းတင်နေတယ်လို့ပြောပါတယ်။
ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်။ခုတော့တိုင်းရင်းသားရေးတရင်လွှာတပုတ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာနှစ်ပေါင်း60နီးပါးဖြစ်ခဲ့တဲ့လက်နက်ကင်ပဋိပက္ခတွေချုပ်ငင်းစီပြီးတော့ညင်းညာရေးရဖို့အတွက်တိုင်းရင်းသားတွေကလူလားနေတာကြောင့်ဒီလကုန်ပိုင်းမှာကျင်းပမဲ့မယ်ယာယာညီလာခံရဲ့ရက်လက်တွေဟာ22ရာစုပင်လုံးညီလာခံကိုထိခိုက်ဆိုင်ကြအကြောင်းမရှိဘူးလို့မြင်မိတဲ့အကြောင်းတိုင
ਤਬੋ ਟੁਨੀ ਮੂ ਮਯਾ ਗੇਯਿਨ ਪੀਰੌਂ ਸੂ ਨਿਯਨ ਨਿਯ ਨੀਲਾ ਗੰ ਕੋ ਬਾ ਠੀਖੈ ਲਾਮਾ ਕੋ ਸੋਯਿਨ ਜਾਂ ਬੋਡੂ ਨੀ ਗਾ ਪਿਲੁ ਟੇ ਦਰਿਨ ਸਾ ਸ਼ਿਨਲਿਨ ਬੈ ਮਾ ਟੈਮਰੋ ਬਿਯੋਕਵਿਨਾ ਪੋਕੋ ਟੂ ਬੋ ਜੋ ਜੀ ਮਿਆ ਠੁਨ ਊ ਗਾ ਬਿਯੋ ਸੂ ਤਵਾ ਲਾ ਬਾ ਦੀਲੋ ਸੋਯਿਨ ਨਾ ਕੋ ਨਾ ਲੇ ਨਾਈ ਬੇ ਮੈ ਮੈ ਜਾਂਯਾਂ ਨੀਲਾ ਗੰ ਹਾ ਨਿਯਨ ਯੀ ਕੋ ਠੀਖੈ ਸੇ ਮਾ ਮਹੋ ਬੂ ਲੋ ਅਰੀ ਨੀਲਾ ਗੰ ਕੋ ਟੇ ਯੌਂ ਮੈ ਕੇਐਨਯੂ ਅਟੂ ਟੂ ਟਵਿਨ ਮੂ ਬੋਡੂ ਸੋ ਕੁਏ ਟੂ ਵਿਨ ਗਾ ਬਿਯੋ ਵਾ ਰੇ
ဒီအခုမန်ဂျာရာမှာကျင်းပမဲ့တိုင်းသားလက်ကအဖွဲ့အစည်းအနေနဲ့ဆုံစည်းဝေးကညီချင်းကြီးကိုပုံမူပြီးတော့တည်ဆောက်နိုင်ဖို့အတွက်ကျွန်တော်တို့အဲ့လိုပဲယုံကြည်တယ်နိဒီချင်းချင်းကိုထိခိုက်ပဲဆောင်ရွက်မှုတော့ကျွန်တော်တို့ဆောင်ရွက်မှာမဟုတ်ပါဘူးသို့တော်လည်းပဲတိုင်းသားလက်ကအဖွဲ့အစည်းတွေလည်းပါတယ်နောက်တစ်ခုကလည်းဒီနိုင်ငံရေးပါတီပူဇော်လည်းလည်းပါတယ်ဆိုတော့စိုးရိမ်မှုရှိမှာပေါ့နော
်တကယ်တော့တိုင်းသားတွေဟာသူတို့အခွင့်အရေးအတွက်လက်နဲ့ကန်ပြီးအစိုးရကိုတိုက်လာတာနှစ်ပေါင်း60အနီးပါးရှိခဲ့ပြီးခုချိန်မှာဒေသဖွံ့ဖြိုးရေးအတွက်ငြိမ်းချမ်းရေးကိုလိုချင်နေကြတာကြောင့်မိုင်းချမ်းရန်ညီလာခံရဲ့ဆွေးနွေးချက်ရလဒ်တွေဟာ21ရာစုပင်လုံညီလာခံကိုထိခိုက်စေမှာမဟုတ်ဘူးလို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ဘိုဟိုကော်မတီဝင်ပူးခမ်လမ်ခုတ်ကသုံးသပ်ပါတယ
်မိုင်းချမ်းညီလာခံနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ကတော့တိုင်းဒေသပြည်သူအားလုံးကတအားငြိမ်းချမ်းချင်ကြတယ်ချစ်လက်မတိုက်ချင်ဘူးဗျပြီးတော့ညပေါင်း60ကျော်လောက်ကျွန်တော်တို့ပေါက်ခက်ပြီးပြီဒါပေမဲ့အောင်မြင်နိုင်မှုလေသူတွေဟာမြင်းနေရတဲ့အခါကျတော့သူတို့ဒီမန်ဂျာညီလာခံကနေရလက်ကြောက်မှတော့အနောက်ရှက်ဖြစ်မယ်လို့တော့ကျွန်တော်မမြင်ဘူးပြီးတော့အစိုးရဘက်ကနေတမတော်ဘက်ကနေသူတို့နှိမ့်နှိုင်းဆွေးနွေးတဲ့နေရာမှာအမှန်တကယ်ကိုတိုင်းပြည်ကိုငိမ့်ချမ်းစေခြင်းတဲ့စံတာရှိပြီးတော့မှစေတနာအမှန်နဲ့ဆွေးနွေးခဲ့တယ်ဆိုရင်ဘာမှဆိုရင်ရှာမရှိဘူးလို့ယူဆတယ
်ဒါပေမဲ့မန်ဂျာညီလာခံမှာတိုင်းသားလက်နက်ကန်အဖွဲ့တွေကြားဘုံသဘောတူညီမှုတစ်ခုရဖို့လွယ်ကူမှာမဟုတ်ဘူးလို့သူ့အနေနဲ့ရှုမြင်ကြောင်းတချိန်စီဆိုးရလက်ထက်တုန်းကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ကတ်ရစဲရေးကျိုးပန်းရမှာပါဝင်ခဲ့ဘူးသူစစ်ထောက်လိုင်းရဲ့အရာရှိဟောင်းဘုံမူအောင်လင်းထုတ်ကပြောပါတယ
်ဒီဘုံကြီးညာထုံးပြောသားလို့ပဲဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေတနည်းအားဖြင့်မှစုပြီးတော့မှသူ့လူရင်းသားကိုစုတောင်းမယ်ဆိုတဲ့ပုံစံမျိုးကလည်းကျွန်တော်ထင်တယ်တစ်ဖွဲ့နဲ့တစ်ဖွဲ့တူနေအနေအထားမျိုးလည်းမရှိဘူးငါဝါရိုဒီတော့မိုင်းလာလို့ခွေးရတယ်ငါတက်လိမ့်မယ်လို့ကျွန်တော်မထင်ဘူးအားလုံးသဘောတူလိမ့်မယ်လို့လည်းမထင်ဘူးအဲ့တော့အဲ့လိုတယောက်တစ်ပေါက်ဖြစ်လာတဲ့အခါမှာအဲ့ဒီတိုင်းသွားမယ်ဆိုလို့ရှိရင်ပေါ့လေဟိုဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီးလုပ်မယ်ဒီဒုတိယပင်လုံးညီလာခံကဟိုအလားလာသိပြီးတော့မှကောင်းမယ်နေလားလို့မရှိပါဘူးတမ်တော်အနေနဲ့ကတော့အားလုံးတိုင်းပြည်လုံးတမ်တော်တစ်ခုတည်းရှိရမယ်ဆိုတဲ့မူတိုင်းလက်နက်ကိုင်လမ်းရင်းကိုစော့သူတို့မှရှိတဲ့လက်နက်ကိုင်ဖွဲ့ကိုလည်းဘလို့ပေါင်းစီမယ်ဆိုတာကိုဆွေးနွေးပြီးရင်တိုင်းသားတွေရဲ့ဒဏ်လူညီညာရေးကိုပိုင်ပြဋ္ဌာန်းခွင့်တို့တောင်းထားတဲ့ဥစ္စာတွေကိုဒုတိယပြည်လုံးညီနာခံမှာဆွေးနွေးမယ်ဆိုတဲ့အနေအထားမျိုးကျွန်တော်မြင်ပါတယ်
တိုင်းသားအများစုကတော့ဒဏ်လူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တွေရပြီးအများနဲ့အတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးအတွက်အာတိတရှိကြကြောင်းပူကမ်လမ်ခုတ်ကပြောပါတယ
်ကျွန်တော်အစကတည်းကကျွန်တော်လိုချင်တာကအတူတကွငင်းချန်ဆိုရှင်တွင်နေထိုင်နိုင်ရေးရဲ့ကျွန်တော်တန်းသူရေးပေါ့နော်ပြီးတော့ကိုပိုင်ပြတ်ထန်းခွင့်ပေါ့နော်ဟိုမိခင်ပါတာစကားလှလှတင်ကြခွင့်ပြရမယ်ပြီးတော့မှမမှန်ခွင့်ပေးရမယ်ကိုယ့်ရဲ့ရင်ကျေးမှုဒီအလုံးကိုကျွန်တော်တို့ကစနစ်တကျနဲ့ပေါ့နော်ထိန်းသိမ်းနိုင်ဖို့ပေါ့အဲ့ဒါအလုံးကကျွန်တော်တို့ကကိုပိုင်ပြတ်ထန်းခွင့်မရှိဘူးဆိုလို့ရှိရင်ဒါတွေကိုကျွန်တော်မကာကွယ်နိုင်ဘူးပေါ့အဲဆိုတော့ကျွန်တော်တို့ကိုမြန်မာနိုင်ငံကိုတအားငင်းချမ်းစေချင်ပါတယ်တကယ်လည်းဖွံ့ဖြိုးတိုးတက်တာကိုလည်းမြင်ချင်ပါတယ်ဗ
ျမာဂျာယန်ညီလာခံကိုဇူလိုင်လ26ကနေ29ရက်နေ့ထိကျင်းပဖို့ရှိပါတယ်ခင်ဗျာ
ကိုညံဝဲအောင်ပါခင်ဗျာ ကူတော့ထိုင်းနိုင်ငံကမြန်မာလူ့သမားအရေးကိုစစ်ပါမယ်နိုင်ငံတော်၏အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံခီးစဉ်ပြီးထိုင်းနိုင်ငံမဟာချိုင်မှရှိတဲ့အသားလုံးဆက်ရုံကမြန်မာအလို့သမားတွေကဥပဒေပါအခွင့်အရေးချိုးဖောက်မှုခံရတဲ့အတွက်မြန်မာအလို့သမားတွေကတန်ရာရှိကိုတွားပြီးတော့အကူအညီတောင်းခဲ့ရမှာတာဝန်ယူမှုမရှိတာကြောင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့
ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလို့တမားတွေဖမ်းဆီးခံရတာတွေအလုတ်ပြုတ်ခံရတာတွေစတဲ့ကြေးရက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံဘက်ကနေဥပဒေနဲ့အညီအလုတ်သမားတင်သွင်းမှုတွေမလုပ်ခဲ့တာကြောင့်ထိုင်းရနာပိုင်းတွေကအရေးယူမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းအလုတ်သမားရဲ့လုံဆောင်နေသူတွေကဆိုခဲ့တာပါ။ဒါပေမဲ့ဥပဒေနဲ့အညီအလုတ်လာလုပ်ကြတဲ့အလု မြန်မာလူသမားတန်ရာရှိတွေနဲ့ပတ်သက်လို့တိုင်းချမှုလုပ်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်အဲ့ဒီအလုပ်သမားတွေဟာမနေ့9နာရီမှာလုပ်ဝင်ရတယ်မွန်းလွဲ2နာရီထိလုပ်ရတယ်အဲ့တော့လုပ်တာမှသူတို့ကတရက်ကို2အဝေးရတယ်သူတို့ကိုအဲ့ဒီလိုအချိန်အများကြီးလုပ်ရတဲ့အချိန်မှာကြားထဲမှာနားရှင်ဆိုတာလည်းမရှိ ไอ้นั่นที่เชื่อว่าลูกตัวมาอยู่นี่มันไม่ใช่ละแต่ไปสู้รอลูกตัวมาอยู่เลยจังหวะสู้รอเชื่อเนี่ยนี่เนี่ยเลยแต่จำมันอะไรเราสาธิตที่เชื่อถ้าเย็บบีรอมาเชียงอยู่ดีแล้วดีเนี่ยมาชีเดอลูกตัวมาอยู่เด็กก็เปล่าเปล่านั่นไม่ก็ตัวดูสูบบีรอลูกตัวมาเด็กดับบล์เลยจ้าเด็กพี่ส่งไปบีรอมาแข่งกันเชื่อลูกตัวมาเก่ามาเลยจันทร์เราขอโทษละบีรอมาที่เกิดดีจะไล่ละเลี้ยนเนี่ยมาตัวบีรอจันทร์เราอย่ายุ่งเพิ่มมุ ก็ดีความเมียตัวตัวบิดออกมาไม่คุณนายจะใครเนี่ยแล้วตัวมาตั้งยาชีก็บาดเจ็บเลยส่วนอ้วกตัวนั้นบาดเจ็บเลยส่วนนี่ไงเส้นยี่ยาเนี่ยงาดูว่าตั้งยี่แต่ไม่ยี่ยาลาลาเนี่ยที่รู้ตัวบิดออกชิลล์ชินทั้งนั้นไงแต่ตลาดเตรียมหาบ่เนี่ยมีแต่บุญจะพิมพ์ไม่พิการสูบบิดออกไปเลยเด็ดจ้ะจันทร์รู้ดีบ่มาเยอะแล้วตัวมาเลยบ่มาบ่าตอนนั้นยังทำมูกุญแจยังมูไม่ใช่เด็ดที่แล้วตัวมาตั้งยาชีเนี่ยจันทร์รู้ดีทั้งยาแล้ တိုင်ကြရတာဖြစ်ပါတယ
်ဒီလိုတိုင်ကြတာဟာဒေါက်ဆန်းစုကြည်လာတော့ကအလို့သမားတွေကိုအကာအကွယ်ပေးဖို့ကိစ္စတွေကိုမှားကြခဲ့တာကြောင့်အခုလိုမျိုးတိုင်ကြရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်ကျွန်တော်တို့အချင်းနဲ့ခိုင်မာနဲ့ဒေါက်ဆန်းစုကြည်မှားကြခဲ့တဲ့အတိုင်းမြန်မာနိုင်ငံသားနဲ့ပတ်သက်ပြီးတော့တိုင်ရုံကိုအားလုံးလာပြီးတော့အခုတောင်းပါအခုကြီးတောင်းလာတာကိုဖြည့်ရှင်းပေးဖို့တာဝန်ကအစိုးရတာဝန်ရှိတယ်။လာပြီးတော့အကူအညီတောင်းတဲ့သူကိုအကူအညီမပေးချင်ဘူးဆိုလို့ရှိရင်အစိုးရမလုပ်နဲ့ပေါ့ဆိုပြီးတော့ပြောခဲ့တယ်
။ဒီလိုအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုကတိုင်ကြားမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကအလုပ်သမားတန်ရာရှိတဦးဖြစ်တဲ့ဦးမိုးအောင်ခိုင်ကတော့သူတာဝန်ယူခဲ့တဲ့လေးလတာကာလအတွင်းမှာအလုပ်သမားရေးကိစ္စတွေကိုတက်နိုင်သမျှလှုပ်ဆောင်ပေးခဲ့တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။သူကတော့ဒီမှာလှုပ်နိုင်တဲ့ဟာအကုန်လုံးကျွန်တော်တို့လှုပ်ပေးနေတယ်ကျွန်တော်တို့လုပ်ပြီးနေရောဝါနဲ့ဟာတွေအများကြီးဟုတ်ပြီလားတိုင်တဲ့အတွက်ကျွန်တော်ပြင်ဆင်ပေးရတယ်ဆိုအများကြီးပဲကျွန်တော်တို့မှာအကုန်လုံးအထောက်အထားတွေရှိပါတယ်သူ့မှာသူတို့တိုင်တာဆိုတာကကျွန်တော်တို့မှာဘာအထောက်အထားနဲ့သူတို့တိုင်တာလဲလူတူပေါ့ဥပဒေလမ်းကြောင်းပေါ်မှာကျွန်တော်တို့ရှိပါတယ်ဒါဆိုဥပဒေနဲ့ကျွန်တော်တို့လုပ်တယ်ထိုင်းနိုင်ငံဥပဒေရှိတယ်လေးသားလိုက်နာတယ်သူ့ရဲ့အတိုင်းနဲ့ကျွန်တော်လုပ်ပေးပါတယ်နောက်တစ်ခုကလူပေါင်းဒီမှာ2000ကျော်လုပ်ငန်းရှိတယ်ကျွန်တော်တို့ဒီမှာလေဘကြီးဆိုပြီး2ယောက်ပဲရှိတယ်1ယောက်နဲ့ကျွန်တော်တို့တက်ပြီးလုပ်နေတာတော့ကျွန်တော်တို့တော်တော်လေးတွေရှိနေတယ်။ကျွန်တော်တို့လုံနိုင်တဲ့ဟာတော့ကျွန်တော်တို့ဆွဲရခြင်းတော့ကျွန်တော်အကုန်လုပ်ပေးနေတယ်ကျွန်တော်တို့လက်ထက်မှာကျွန်တော်တောင်းတာတော့လေးလအတွင်းမှာကျွန်တော်တို့အကုန်လုံးလုပ်ပေးနေတယ်။ဒါပဲလေးရဲ့တည့်ရဲ့လေးလအစားကျွန်တော်တောင်းတာဆောင်တယ်။အဲ့ဒီအစားကျွန်တော်တို့လုပ်ထားတဲ့အကော့တွေနေပြီးတော့လည်းကျွန်တော်တင်ပေးထားပါတယ
်။အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့မြန်မာတန်ရုံးအနေနဲ့ရွှေပြောင်းလို့သမားတွေရဲ့အရေးကိစ္စတွေနဲ့ပတ်သက်လို့အလေးထားလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်။ဒါမှသာထိုင်းနိုင်ငံတွင်းမှာတန်းနဲ့ချီပြီးတော့အလုပ်လုပ်ကြနေတဲ့မြန်မာလူသမားတွေဟာဥပဒေရဲ့အကာအကွယ်ကိုရရှိမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်
။ဒါကတော့ထိုင်းနိုင်ငံချီဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှာပြပို့တဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ရဲ့ရေဒီယိုတိုက်ရိုက်ထုတ်လွှင့်ချက်တွေကိုအချိန်နဲ့တပြေးညီ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်လို့ရပါတယ်။ VOA American တန်ရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9ရက်နေ့ထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ်။ VOA ကို email ကတဆင့်ဝေဖန်အကြံပြုလိုချင်တဲ့တည်တရှင်တောင်းရင်လည်းဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် Nile Sananaigani, Nigin, and I teach him to party. Yenigin, so by Chonai Guegani, Kunanai T. Singo, Line Do, Sachau, Sakun, and Nasangami Darima, Tolan Vinivari. Nyavain Kunaigani, Senai T. Singo, Line Do Nasali, Nasangane, Thousand Nidugani, Panyu Nasanai Mare. T. Singo, Nya Kunai, Season Pibijin, Nya Senaima, Dianle B. Tolan Vinivarekna. BOA Yamavain season in it, a Tanwe Mita, Kilo has a days ago, Burmese.boanews.com, Tishu Naima.
Mingla Nanakimakria, Drashinogu Nasin Yara of Vue Yamavain season in Chatabrin, Nimene Pet. Do the Avain told in Jedi Pepe by Lando Mita.
ตรงเส้นนี้40รูปยิ่งไล่ลงมีตา90กิโลเฮิรตซ์5900กว่าตู้เฉยๆทุบลงไปนี่บาดเลยอะกูดูที่เอาไว้ในเว็บซีเซมมาส่วนใหญ่ก็บาดตะเดมีเดียรีบอกว่าမြန်မာနိုင်ငံအကြောင်းကောင်းလို့တင်ပြချက်အင်္ဂလိပ်စာတင်ငန်းစာမြန်မာအရေးတုံးတက်ချက်စရာတွေနဲ့အတူဆိုရတဲ့မူဝါဒတခုချမှတ်လိုက်ပြီဆိုရင်ဒီမူဝါဒကိုဘယ်လိုချမှတ်ရမလဲဒီမူဝါဒကဘယ်သူတွေကိုအကျိုးတရားမှုတွေရှိမှာလဲ
ဒါကတော့တူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောင်းလို့တင်ပြပြီးတော့တင်ဆက်ပေးပါမယ်ခင်ဗျာပထမဆုံးတင်ပြပေးချင်တာကတော့ Commander in Chief attending Mother's Day Memorial seen as a good omen for reconciliation အာဇာနီနေ့အမှတ်တရအခမ်းအနားကိုတက်မတော်ကာဝေးဦးစည်းချုပ်တက်ရောက်ခဲ့ခြင်းကယင်ကြားစီရဲ့အတွက်နမိတ်ကောင်းဖြစ်တယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြို့သူအောင်ရေးသားပြီးတော့မျက်စိမှာ online သတင်းစာတော်မှာဖော်ပြထားတာဖြစ်ပါတယ်69ကြိမ်မြောက်အာဇာနီနေ့အခမ်းအနားကိုဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတက်ရောက်ခဲ့တာဆိုရင်နှစ်ပေါင်း30ကျော်တွင် ကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့ပထမဆုံးတက်ရောက်တာဖြစ်ပြီးဒါဟာမြန်မာနိုင်ငံအတွင်းအမျိုးသားပြန်လည်ယင်ကြားစေရေးအတွက်ကောင်းမွန်တဲ့လက္ခဏာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။အဲ့ဒီခါနာကိုဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်တဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေတက်ရောက်ခဲ့ကြပြီး dua Yesu songkat miao dia kanau itu yau kebi. Elima dudia temra umiswe sinejo u tonton u bidang zu ludo ne muda ludo naikari pijare manwin kainte ne uemie ludo uri ya ne tu kisa ya mian lida tontai komdi okta tura uswe manuwa itu yau kejare supiro taubia tawale. Jasong azani kauzang ni dego lebih dua kanau bojo muzi miao lain itu yau kejare ha. Muda piala yang jasa ini pesema luang ye pada piala belu ye dah tawar eh, tetang kau ya sesat tunggu ni azanin kau mah bumbau kau bilenau, nengang kau zau ni ha, azanin ni kena ligo mesti yau kerja dulu azanin kau zau ni ligo le, mibiau tajar elu le ye dah tawar eh, piala belu syafu lo yad mian, tetang itu tawar eh ya, unu wen ha bujo cipu ane tetang kau ya kon set kau ni mah jembar eh azanin ni kena ligo mesti yau kerja kan, nau song pite subido le ye dah tawar eh, kena, nau selat ni piala biji negaro. Di diplomat sahaja memang dengan agak sonya pada ini perih ha. Pintin wibang kania ini sura gangsine mung platino hita tarik sama pibare. Memang dengan agak muda ini pada ini kagwe bebo subido posisi tarik mabata perih ha. Sura ye taukanmu songsong tuagaya dulu. Lumu media ribomale timatiu makanya rane cungaya subido hita tawar. Yang zongaro yang udah wujud upio mentinga dengan no asin. Mahatangan naya ka apa si ni bida pide dua mabata suram lu ada usu bido pelajar itu dapat pide. Oza cimar eh bodoh ada apa zidku suya ni ne pertama uzung sanjin pelajar itu dapat pide subido le terbiar tabare. Mahana apa dia le yang undai wenji jo ye pelajar jago tipu pide dulu tadnai wenji tura uang kugale mabata ni ne mondiari sele bido hobi ni dahu jepu ne. Mereka ini ubre ya yeju me subido pelajar le bare. Natang selegu ni masa dem puasi pikiraya pada ini lumiyoye soya mabata apoya nengan tuhama muslim sanji ini mau puasi me hobi muli biru kebare mabata apoy kauzang upide uuri duha tiapoy ini Facebook bukani nyurji ini wiban takkan muli biru kele supiro le yida tawale episongu diplomat sahaja ma pasu ne mareknya.
နိုင်ငံတွင်းမှာစားသောက်ကုန်စည်နှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညှိညွတ်ပြောဆိုတာတွေနေစဉ်နဲ့ညချနေရပါတယ်။ကုန်စည်နှုန်းတွေကမြေမီတွေပြင်အတက်ကြီးပဲဖြစ်နေပေမဲ့လောကလာစားတွေကတော့တမလာတာကြောင့်တာမန်လူလူတို့အခက်အခဲကြီးဖြစ်နေတာပါ။ ကုန်စင်းလုံးတည်ငြိမ်အောင်အဲဒီကနေတဆင့်ကြသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလားကုန်စင်းလုံးကြသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလားကုန်စင်းလုံးကြဆင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲအခုလာမယ့်စနေညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် view ရဲ့ဖုန်းနံပါတ်က12923812555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
လာမယ့်စနေညတရက်လီလိုင်းစီစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်တဲ့ကြောက်ကိုထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေပါတယ်ခင်ဗျာ
။ဒီကိမ်းတဲ့ကျင်ပြမယ့် EDN အသုံးကတော့
Break the bank.
ဖြစ်ပါလေ ဆာလုံးပေါင်းက BREAK break ကချိုးတာ ခွဲတာ အကွဲစီတာ ချိုးဖောက်တာလို့လွန်ကောက်ဒီပေရပြီး THE the BANK the bank ကဘန်ဒိုက်ဆိုတော့ Squid Chrome ရဲ့ဓာတ်ရိုက်ဒီပေကတော့ဘန်ဒိုက်ကိုချိုးဖောက်တာဘန်ဒိုက်ကိုကွဲစီတဲ့သဘောမျိုးပါဒီ idiom ဆင်းသက်လာတာကတော့လောင်းစားဝိုင်းကလို့ဆိုပါလေလောင်စာရမှာလောင်စာသူတူဟာဒိုင်မှာရှိတဲ့ငွေထွက်ပိုးပြီးနိုင်သွားလို့ဒိုင်ကွဲသွားတဲ့အဖြစ်မျိုးကိုဆိုရင် break the bank ဆိုပြီးတော့ရည်ညွှန်းပြောလို့ရှိတာဖြစ်ပါလေ idiom ဆိုတဲ့သဘိုက်ဒီပေကလည်းဒီတိုင်းပါပဲကိုမှာရှိသည်မငွေအကုန်ကုန်သွားမယ့်အဒီပေကိုဆိုလိုတာဖြစ်ပါလေတနည်းအားဖြင့်တော့ကိုစုထားတဲ့ငွေအဖြစ်ဘန်ဒိုက်ကိုရည်ညွှန်းသုံးထားတာဖြစ်ပါလေဒါကြောင့်မလို့စုထားတဲ့ငွေအကုန်ကုန်မဲ့ဆိုရင်ဘန်ဒိုက်ကြီးပေါက်သွားတော့မယ့်သဘောပေါ့ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank. So, go ahead and buy the one you like for your party.
အင်ဂျီအစ်စ်တဲ့ကိုရှော့စင်းချနေတဲ့ဝယ်မှာမို့ကို့မှာရှိတဲ့ပက်ဆံအလုံးကုန်မသွားနိုင်ပါဘူးဗျာ။ဒါကြောင့်ခင်ဗျားပါတီအတွက်ခင်ဗျားကြိုက်တဲ့အင်ဂျီကိုဝေသာဝေစားမှာဗျာလို့အထီးပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank so go ahead and buy the one you like for your party
ကိုမှရှိတဲ့ငွေအလုံးကုန်သွားမယ်ဆိုရင်ဘယ်လို idiom အသုံးနဲ့တင်စားပြောနိုင်မလဲ
Break the bank
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီခရစ်မနက်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြန်မာရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးပါတော့မယ်အခုခါ NLD နဲ့တက်မတော်တို့ဟာတစုံတစ်ခုအတိုင်းအတာအထိအပြန်အလှန်နားလည်မှုရှိပြီးတော့လက်တွဲဆောင်ရွက်နေကြတယ်လို့ American ပြည်ထောင်စု George Washington တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပမောက္ခ Christina Finn ကဆိုပါတယ် NLD အစိုးရရဲ့ရရှိထားတဲ့စွမ်းဆောင်မှုတွေ၅နှစ်တာအတွင်းအောင်မြင်မှုရှိနိုင်ပါမလားဆိုတဲ့အလားအလာတွေကိုဒီရက်ပိုင်းအတွင်းမြန်မာပြည်ကိုအလေပတ်ရောက်ရှိပြီးတော့ပြန်လာခဲ့တဲ့ပမောက္ခဖင့်နဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာ
ပမောက္ခခရစ္စနာသင်းခင်ဗျာမြန်မာနိုင်ငံမှာ NLD အစိုးရအခုအချိန်ထိလှုပ်ဆောင်ခဲ့သမျှအကောင့်ဘက်ကိုဘလောက်ရွေလျားလာပြီလဲဆိုတာကိုအရင်ဆုံးပြောပြစေချင်ပါခင်ဗျာ
Well, I think that the NLD government has created an atmosphere of relative stability in the country.
Okay. NLD အစိုးရဟာတော်လေးတည်ငြိမ်တဲ့အခြေအနေတရက်ကိုဖန်တီးထားနိုင်ပါတယ်။ဒါဟာအပြုသဘောဆောင်ပါတယ်။စစ်တပ်နဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးကိုရုပ်စွာအစုံအခိုက်အတန့်အားဖြင့်ဖော်ဆောင်ထားပါတယ်။ဒီလိုလုံနိုင်တာကလည်း NLD ဟာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလောလောဆယ်ရပ်ဆိုင်းထားလို့ဖြစ်ပါတယ်။ဖွဲ့စည်းပုံပြင်တဲ့ကိစ္စဟာစစ်တပ်ကအထူးစိုးရိမ်တဲ့ကိစ္စပါအခုတော့စစ်တပ်ကလည်း NLD အစိုးရနဲ့လက်တွဲလှုပ်ဆောင်နိုင်တယ်လို့ယုံကြည်လာပါတယ်တနည်းပြောရရင်တော့ဒီနိုင်ငံရေးဖိအားတွေလျော့နေသွားတယ်လို့ဆိုကြနေတာပ
ါဆိုတော့စစ်တပ်ရဲ့အခန့်ကဏ္ဍကိုစိန်ခေါ်မှုရှိမှမဟုတ်တော့ဘူးလို့စစ်တပ်ကလက်ခံယုံကြည်သွားအောင် NLD အစိုးရကဆက်လက်လှုပ်ဆောင်သွားနိုင်လိမ့်မယ်ထင်ပါသားခင်ဗျာ
I think that this is a relationship that has many aspects to it.
ဒီစစ်ဆန်ရေးမှာအကြောင်းအချက်အများပြပါဝင်နေတယ်လို့ထင်ပါတယ် NLD နဲ့စစ်တပ်တဘောတဲ့ကြတဲ့ကိစ္စတွေလည်းရှိတယ်လို့မျိုးဒီသဘောမတိုက်ဆိုင်တဲ့ကိစ္စတွေလည်းရှိမှာပါဒါပေမဲ့လောလောဆယ်မှာတော့ NLD ဟာစစ်တပ်နဲ့သဘောတူနိုင်တဲ့နယ်ပယ်တွေကိုရှာဖွေတွေ့ရှိထားနိုင်ပါတယ်စစ်တပ်ဘက်ကလည်းဒီအတိုင်းဖြစ်ပါတယ်နောက်တစ်ချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာပြန်ပေါ်လာမှာပါနောက်တစ်ခုကဒီတိုင်းရင်းသားအင်အားစုတွေနဲ့ငြိမ်းချမ်းရေးယူမဲ့ကိစ္စမှာစစ်တပ်နဲ့ NLD တို့အကြားဘယ်လိုသဘောတူညီမှုရရှိထားတယ်ဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးမှာနောက်ဆုံးရည်မှန်းချက်ကတော့စစ်တပ်တန်လျာကိုပြန်ဖို့တနည်းအားဖြင့်နိုင်ငံရေးမှာနေရာယူထားတာလွှတ်တော်မှာ25ရာခိုင်နှုန်းနေရာယူထားတာတွေကိုပြန်လည်ရုပ်သိမ်းနိုင်ဖို့ဖြစ်ပါတယ်ဆိုတော့ငါးနှစ်သက်တမ်းအတွင်းမှာဒါတွေကိုလှုပ်ဆောင်နိုင်မယ်လို့ထင်ပါလားခင်ဗျာ
That's hard to say. The military commander in chief Min Aung Hlaing has said that.
ဒါပြောရခက်ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းပြည်မှာတမျိုးသားလုံးငြိမ်းချမ်းရေးရပြီဆိုရင်စစ်တပ်ကစဉ်းစားမယ်ဒါကိုဆွေးနွေးမယ်လို့ဆိုထားပါတယ်။နောက်၅နှစ်အတွင်းငြိမ်းချမ်းရေးရဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဒီ၅နှစ်အတွင်းငြိမ်းချမ်းရေးရနိုင်မလား။စစ်တပ်ဟာသူတို့ရဲ့အခန့်ကဏ္ဍကိုလျှော့သွားမလားဆိုတာအမှားခံချက်တော့မရှိပါဘူး
။တကယ်တော့တတိုင်းပြည်လုံးငြိမ်းချမ်းရေးရဖို့ဆိုတာကစစ်တပ်ပေါ်မှာအဓိကမူတည်နေပါတယ်။အဲ့ဒီငြိမ်းချမ်းရေးအတွက်အဓိကအဟံအတားပဲဆိုတော့စစ်တပ်နောက်ဆုံးမှငြိမ်းချမ်းရေးရနိုင်မယ်လို့ဆိုကြပါတယ်။
Well, I think that the main concern at the moment for the ethnic armed groups is to see the end of military offensive.
Okay, တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုခါအဓိကစိုးရိမ်မှုကသူတို့ဒေသတွေမှာစစ်တပ်ရဲ့ထိုးစစ်တွေကိုအဆုံးသတ်ဖို့ပြီးတော့ဒီစစ်တပ်ကနေရာအနှံ့တပ်ဆွဲထားမှုတွေကိုရှော့ချပေးဖို့ကိစ္စတွေပါဒီချက်တွေဟာလောလောဆယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုအဓိကတားဆီးနေတဲ့ကိစ္စတွေဖြစ်ပါတယ်နောက်တစ်ခုကတော့ဒီတိုင်းသားတွေဘက်ကလက်နက်ကင်အင်အားစုအားလုံးကိုငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်စေချင်ပါတယ်။ဒါဟုစစ်တပ်ကအခုထိလက်မခံသေးပါဘူး။ဒီကိစ္စမှာအ short တင်းတချို့တော့ရှီကောင်းရှိလာနိုင်ပါတယ်
။ပြည်ပသုံးသပ်သူတချို့ကဆိုကြပါတယ်။မြန်မာနိုင်ငံမှာမူရင်းစေလုပ်ငန်းဟာလုံးဝရဆိုင်ဖို့မဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့တချို့တိုင်းသားလက်နက်ကင်အဖွဲ့တွေရဲ့အကျိုးစီးပွားနဲ့ဒီလုပ်ငန်းနဲ့ပတ်သက်နေတဲ့ဆက်ဆက်နေလို့ဆိုပါတယ်။ဆိုတော့လုံးဝမျက်ွယ်ပြုတ်မထတော့မှဒီမူရင်းစေလုပ်တဲ့ကိစ္စကိုတော့နေနေဒါအ short တင်းလုပ်မယ်သဘောရှိတယ်ဆိုပြီးတော့သုံးသပ်ကြပါတယ
် Well for the ethnic armed groups they feel that they need to maintain their forces until they are sure that their rights will be guaranteed
and Okay ကျွန်မအမြင်ကတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေကသူတို့တပ်ဖွဲ့တွေကိုဆက်ထားခြင်းနဲ့သူတို့အခွင့်အရေးတွေကိုအာမခံပေးစေခြင်းနဲ့ဒီလိုသူတို့တပ်တွေကိုဆက်လက်တည်တံ့အောင်အတွက်ကသူတို့မှာဝင်ငွေလိုအပ်တယ်လေသူတို့အဖွဲ့အစည်းတချို့ကလည်းမူရစ်စေဝါ၊ကုံသွယ်ရေးနဲ့မလွတ်ကင်းကြဘူး။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်မှာထည့်သွင်းစဉ်းစားရမှာတစ်ချက်ကဒီပဋိပက္ခတွေနဲ့ပတ်သက်နေတဲ့စီးပွားရေးကိစ္စတွေရောဘယ်လိုကင်တွယ်ကြမလဲဆိုတာနဲ့ယုံကြည်မှုပြဿနာဖြစ်ပါတယ်။တိုင်းသားတပ်ဖွဲ့တွေအနေနဲ့သူတို့အခွင့်အရေးတွေအတွက်အာမခံချက်ရှိတဲ့ဆိုတဲ့ယုံကြည်စိတ်ချမှုရှိဖို့လိုအပ်ပါတယ်။အဲ့ဒီနောက်သူတို့တွေတရားမဝင်စီးပွားရေးလုပ်ငန်းတွေအပေါ်မှီကိုနေမှုရှော့ချဖို့ဖြစ်စဉ်ကိုစတင်နိုင်မှာပါ။တကယ်တော့ဒီမူရစ်စေဝါအပါအဝင်တခြားသောဥပဒေပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတာဟာတိုင်းရင်းသားလက်နက်ကင်တွေကြီးပဲမဟုတ်ပါဘူးဆိုတော့ဒါတွေဟာကြည်ကြဲပြည့်ပြည့်ကင်တွယ်ရမယ့်ကိစ္စပါပဲ
နောက်ပြဿနာတစ်ရပ်ကတော့ဘာသာရေးကိုအခြေခံပြီးတော့အယူသီးတဲ့မျိုးသားရေးဘာသာရေးအစွဲပြင်းထန်တဲ့လူတွေကခွဲခြားဆက်ဆံလာတဲ့ကိစ္စတွေဖြစ်ပါတယ်ဒီကိစ္စကိုလည်းပဲနိုင်ငံသားအများကြီးဝေဖန်ကြပါတယ်အမေရိကန်အစိုးရဆိုရင်ဒီကိစ္စတွေကိုအခြေခံပြီးတော့မြန်မာနိုင်ငံအပေါ်မှာထားရှိလာတဲ့ဒီပိတ်ဆို့အရေးယူမှုတွေကိုတောင်မှရုပ်သိမ်းဖို့လက်တွန့်နေတာတွေ့ရပါတယ်
။ Well, I think that this is a real challenge in Myanmar, but there seems to be
ဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုပြင်းထန်တဲ့စိန်ခေါ်မှုတစ်ရပ်ပါ။ဒါပေမဲ့မကြသေးခင်ကတော့ဒီကိစ္စမှာအစိုးရဘက်ကအပြောင်းလဲတွေ့လာရပါတယ်။တန်ကမဟာနာယကအဖွဲ့ရဲ့ကြေညာချက်မှာဆိုရင်မဘာတာဟာတန်ကအဖွဲ့စည်းအခြေခံစည်းမျဉ်းတွေနဲ့အညီဖွဲ့စည်းထားတာမဟုတ်ဘူးလို့ဆိုထားပါတယ်။ဘာသာရေးခွဲခြားပုတ်ခတ်ရန်ဆောင်မှုတွေကိုတိခန့်လိုက်မှာမဟုတ်ဘူးလို့လည်းအစိုးရကဆိုထားပါတယ်။ဒီလိုအပြုတ်မှုကိုဆက်လက်ပြီးလက်ပိုက်ကြည့်နေမှာမဟုတ်ဘူးဆိုတာပြသလိုက်တာ။ဒီအပြောင်းလဲတစ်ရက်ဖြစ်ပြီးတော့ပြဿနာဖြေရှင်းနိုင်မယ်လမ်းစာလို့ထင်ပါတယ်ရှင်
။အခု NLD အစိုးရရင်ဆိုင်နေရတဲ့နောက်အရေးကြီးတဲ့ပြဿနာတစ်ခုကတော့ bureaucracy အုပ်ချုပ်ရေးရန်တရာအရေးချင်းမပြည့်မီတဲ့ကိစ္စဖြစ်ပါတယ်။အတွေ့အကြုံမရှိဘူးအရေးချင်းမရှိဘူး။ဆိုတော့အစိုးရကမူဝါဒခေါင်းတွေကိုချမှတ်လိုက်ပြီးတိုင်အောင်ဒီဘျူရိုကရေစီအုပ်ချုပ်ရေးရန်ရကလက်တွဲအကောင့်ထဲမဖော်နိုင်ဘူးဆိုတာတွေ့ရပါတယ်ဒီကိစ္စကို NLD အစိုးရအနေနဲ့မကြခင်ကြော်လွှားနိုင်မယ်အလားတူတွေ့မိပါလား
Yeah, I think with regard to the bureaucracy, there are really two issues. One is corruption within the bureaucracy.
Okay, ochoye yanya ne patat pi lo pyatana na ye shi de lo jama tin ma de. Takhu wa di cha sa pyat si mu, naw takhu wa ja ro di muwara tayet ko luru twa acho shi aw pho saung nai ne aye chin ma shi da be phit par de. Akhu twi ni ya da ga ro aso ya a ne ne di agri lai sa mu cha sa pyat si mu shot cha ye ko gyu sai saung ywet la da twi ya ba de. Da ba mai di အောက်ချုပ်ရေးရန်တရားအနေနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်နိုင်ဖို့ကြတော့ policy တွေကိုလူမှုအကျိုးအတွက်လက်တွေ့လှုပ်ဆောင်နိုင်ဖို့ဆိုတဲ့အရေးချင်းတွေကပို့ပြီးတော့အရေးကြီးပါတယ်။ဒီအတွက်ပို့ပြီးတော့အချိန်ယူရပါလိမ့်မယ်။ဒီလိုအရေးချင်းလိုအပ်မှုရှိနေတာဟာဒီ bureaucracy မှာသာမကပါဘူး။ NRD အတွင်းမှာလည်းတွေ့ရပါတယ
်။ဆိုတော့ Christina ရေဒီလိုစင်ခေါ်မှုတွေအခက်အခဲတွေကိုတိမယ်ဆိုရင်နောက်လာမယ့်5နှစ်အကုန်မှာမြန်မာပြည်အခြေအနေကဘယ်လောက်ထိတိုးတက်နေလိမ့်မယ်လို့ကျွန်တော်တို့မျှော်မှန်းနိုင်မယ်ခင်ဗျာ
။I think it's hard to say right now what the end result will be 5 years from now, but
ဒါကတော့ဒီနောက်9နှစ်ကြာရင်ပေါ့လေဘလို့ဖြစ်လာမယ်ဆိုတာအခုကတော့ပြောရခက်မယ်ထင်ပါတယ်အပေါင်းလက္ခဏာတည်းရဲ့အနေနဲ့ကတော့ဒီတိုင်းပြည်တွေကလူတွေကယုံကြည်မှုတွေအားကောင်းပြီးတော့သူတို့စိတ်ကြိုက်ရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းရဲ့ရှိနေပြီးဒီတိုးတက်အောင်လုပ်ဖို့အချိန်လိုအပ်တယ်ဆိုတာကိုသိနေကြပါတယ်နောက်တစ်ဖက်မှာလည်းဒီပြည်သူလူထုကြုံတွေ့လာခဲ့ရတဲ့ဒီအနာအလွဲသုံးစားမှုတွေတချို့ဆိုရင်ဒီဥသိမ်းစိန်ဆိုရလက်ထက်မှာဖြစ်ထွန်းလာတဲ့အနာအလွဲသုံးစားမှုတွေကိုအခုအခါဖော်ထုတ်လာနိုင်ကြတယ်ပြီးတော့ဒီမြေယာသိမ်းပိုက်ခံရတာတွေနောက်ပြီးတော့ဒီကျူးကျော်ရက်ွက်ပြဿနာတွေနဲ့တခြားပြဿနာတွေကလည်းအစိုးရအနေနဲ့ရှေ့တိုးနိုင်ဖို့အရေးမှာဒီစိန်ခေါ်မှုတွေဖြစ်နေပါတယ်ဒါပေမဲ့ဒီပြဿနာကိုဖြေရှင်းဖို့စိတ်ဆန္ဒရှိနေတဲ့အတွက်အောင်မြင်ကျော်လွှားနိုင်လိမ့်မယ်လို့ကျွန်မထင်ပါတယ်၅နှစ်အကြာမှာပြေလည်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
Christina ကပြီးခဲ့တဲ့သောက်ကြနေရာမှာဗမာပြည်ကပြန်လာတာဆိုတော့အခုဗမာပြည်သူတွေရဲ့နေစဉ်ဘဝကိုမြင်တွေ့ခဲ့ရတာပြောပါအောင်ဘလောက်တိုးတက်ပြောင်းလဲလာလဲသူတို့
So I don't think that there have been any great changes in people's daily lives.
ပြည်သူလူထုရဲ့နေစဉ်ဘဝကတော့တိတ်ထူးခြားလာတယ်လို့တော့ကျွန်မမထင်ဘူး။ဒါပေမဲ့လူတွေစိတ်ထဲမှာတော့ပို့ပြီးတော့လွတ်လွတ်လပ်လပ်ဖော်ပြခွင့်ရလာတယ်အစိုးရဘိုင်းကလူတွေကိုဒီအရက်ဖက်အဖွဲ့စည်းရလူတွေကိုသူတို့ပြဿနာတွေကိုပို့ပြီးတော့ပြောဆိုတင်ပြခွင့်ရလာတယ်လို့ခံစားလာကြရတယ်ပေါ့လေဒါကြောင့်သူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးလာလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ
်အဲ့တော့မြန်မာပြည်သူတွေရဲ့နေစဉ်ဘဝကိုအင်းကြီးချင်းနိုင်ငံတွေအထူးသဖြင့်ဒါထိုင်းတို့မလေးရှားတို့လိုနိုင်ငံမျိုးနဲ့ဆင်းမယ်ဆိုရင်ဟုတ်ခင်ဗျာ
Well, certainly most people in Myanmar are still working in the agricultural sector
မြန်မာပြည်သူအများစုကတော့လေယာစိုက်ပျိုးရေးကဏ္ဍမှာလောက်ကင်နေကြဆဲပါပဲမြို့တော်မှာဆိုရင်လည်းဒီတနေ့လုံးမှာတနေ့စားရတဲ့ဘဝလစာနဲ့ပါပြီးတော့ခက်ခက်ခက်ခဲနဲ့ဘဝကိုရုန်းကန်နေကြရပါတယ်လှုပ်ဆရာကိစ္စတွေကတော့အများကြီးပါပဲဒါပေမဲ့ကျမတို့ကလက်တွေ့ကြကြစဉ်းစားကြရပါလိမ့်မယ်၃ညကနေတရားရာဂိုင်နှုန်းကိုရောက်ဖို့က၃လအတွင်းတစ်နှစ်အတွင်း၅နှစ်အတွင်းရောက်နိုင်လိမ့်မယ်လို့တော့မဟုတ်ဘူးလူလူကလမ်းတွေ့နေပြီပြီးတော့လိုအပ်တဲ့အခြေခံတွေကိုအစိုးရကချမှတ်ပေးနေပြီဖြစ်ပါတယ်ဆိုတော့ NLD အစိုးရဟာပြည်သူအတွက်အများကြီးဆောင်ရွက်နိုင်မယ်လို့ဆိုလိုချင်တာပ
ါဘတ်စင်မြန်မာအရေးသုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ဆက်လက်တင်ဆက်ပြီးမှာကတော့သူယုံကြည်ရအစီအစဉ်မှာအခုကပ္ပအစီအစဉ်မှာတော့ကမ္ဘာပေါ်မှာနိုင်ငံဝန်တန်းများရဲ့အကျိုးခံစား권နဲ့ဝန်တန်းကြီးရလုပ်ငန်းတွေနဲ့ပတ်သက်တဲ့သူတည်သနာပညာရှင်အဖြစ်အလုပ်လုပ်နေတဲ့ဒေါ်ကြည်ပြာချစ်စောရဲ့အမည်ကိုနားဆင်ရပါမယ်။မှန်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
။ကျမတို့တိုင်းပြည်မှာကအခုအပြောင်းပေါ့နော်။ပို့ပြီးတော့ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အချိန်မှာအစိုးရတရက်လုံးပြောင်းနေတဲ့အချိန်မှာကျမတို့ဒီတယောက်အနေနဲ့အရေးကြီးဆုံးလိုအပ်တယ်လို့ထင်တာကတော့ဒီတရက်အချက်အလက်ဒီအနေနဲ့သုတေသနလုပ်ငန်းတွေပဲဖြစ်ပါတယ်ကျမတို့စီမံကသုတေသနဆိုတာကအရင်အစိုးရလက်ထက်ပေါ့နော်သမ္မတဦးသိန်းစိန်လက်ထက်ကစပြီးတော့မှနည်းနည်းလေးဟိုစပြီးတော့ကျင့်သုံးတာတွေအစိုးရတွေကြားမှာ policy မူဝါဒတွေချမှတ်တဲ့အခါမှာမူဝါဒနဲ့ဆိုင်တဲ့သုတေသနတွေလုပ်တယ်ဆိုတာကိုစပြီးတော့ကျင့်သုံးပြီးတော့ဆောင်ရွက်လာတဲ့အချိန်ပဲရှိပါသေးတယ်အဲ့တော့ကျမတို့စီမံကသုတေသနလုပ်ငန်းတွေကအရန်ကိုအားနေနေပါသေးတယ်။အထူးသဖြင့်ကမူဝါဒရေးရာနဲ့ပတ်သက်ပြီးတော့သုတေသနတွေအားနေပါတယ်။မူဝါဒရေးရာမှာသုတေသနဘာလို့လုပ်လဲဆိုတော့ဆိုရတဲ့ရမူဝါဒတစ်ခုချမှတ်လိုက်ပြီးဆိုရင်ဒီမူဝါဒကိုဘယ်လိုချမှတ်ရမလဲ။ဒီမူဝါဒကဘယ်သူတွေကိုဟိုအကျိုးသက်ရောက်မှုတွေရှိမှာလဲ။ခြေလက်ကပြည်သူတွေကိုအကျိုးသက်ရောက်မှာလား၊မျိုးပြပြည်သူတွေကိုအကျိုးသက်ရောက်မှာလား ဘလောက်အထိအတိုင်းသာအထိအကျိုးသက်ရောက်မှာလဲဒီမူဝါဒကိုဘယ်လိုစောင့်ကြည့်ရမလဲဘယ်လိုပြန်လည်သုံးသပ်ရမလဲအဲ့ဒါတွေအကုန်လုံးကိုကျမတို့ဟိုထည့်သွင်းစဉ်းစားပြီးတော့မှမူဝါဒတုတေသနာတွေလုပ်ရတာဖြစ်ပါတယ်ကျမအခုလုပ်တဲ့မူဝါဒတုတေသနာကနိုင်ငံဝန်ထမ်းရေးရာလူဆန်အားအရင်အမြင့်နဲ့ပတ်သက်ပြီးတော့တုတေသနာလုပ်နေတာဖြစ်ပါတယ်ကျမတို့စီမံကဝန်ထမ်းနေရေးလူဆန်အားအရင်အမြင့်နဲ့ပတ်သက်ပြီးတော့မူဝါဒတုတေသနာလုပ်ထားတာတွေမရှိသေးပါဘူးအခုမှစပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်အထူးသဖြင့်ဝန်ထမ်းရေးဆွဲဆောင်ရေးနဲ့ပတ်သက်ပြီးတော့လုပ်ရည်ကိုင်းရေးတွေနဲ့ပတ်သက်ပြီးတော့တုတေသနာလုပ်ရတာဖြစ်ပါတယ်နောက်တစ်ခုကကျတော့ကျမတို့စီမံလိုအပ်တာကတည်င်းအချက်လက်ပါတတိယအချက်လက်ကကျမတို့တိုင်းပြည်မှာအရင်ခေတ်တုန်းကဆူဆောင်းနေတဲ့ဟာအရင်အားနေခဲ့ပါတယ်အဲ့ဒါကြောင့်မလို့အခုကျမတို့ဒီစီးပွားရေးလုပ်ငန်းကြီးရဲ့အကောင့်ထဲပေါ်ဖို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကလာတဲ့အခါမှာတတိယအချက်လက်ဒီမရှိတဲ့အတွက်ကြောင့်မလို့ဘယ်လိုမျိုးတွက်ချက်ရမလဲဘယ်လိုမျိုးဟို focus လုပ်ကြမလဲဘယ်လိုနားလည်အောင်ဘယ်လိုပြုပြင်ရမလဲဆိုတဲ့ဟာတွေကိုလုပ်တဲ့အခါမှာအခက်အခဲတွေရှိပါတယ်အဲ့ဒါကြောင့်မလို့ကျမတို့ကအခုမှစပြီးတော့တည်င်းဒီအချက်လက်ပြန်ပြီးတော့ကောက် data တွေပြန်ပြီးတော့ကောက် data ဆိုတဲ့အခါမှာတည်င်းချက်လက်ဆိုတဲ့အခါမှာကြီးရွာကစပြီးတော့ကောက်တဲ့တည်င်းအချက်လက်တွေကအစာအရင်ရေးကြည့်ပါတယ်အထူးလေးအုပ်ချုပ်ရေးကနေလုပ်နေတဲ့ကောက်နေတဲ့တည်င်းချက်လက်တွေရှိတယ်လို့တခြားဌာနဆိုင်ရာတွေကျမကြီးကကောက်တဲ့တည်င်းချက်လက်ရှိပါတယ်လူဝင်မှုကြီးကြီးကကောက်တဲ့တည်င်းချက်လက်တွေလည်းရှိပါတယ်ဒါပေမဲ့ဌာနတွေအကုန်လုံးကတည်င်းချက်လက်တွေကပြန့်ကျဲနေပါတယ်အဲ့တည်င်းချက်လက်တွေအကုန်လုံးကိုတစ်စုတစ်စီးတည်းလုပ်ပြီးတော့တည်င်းချက်လက် database တစ်ခုလုပ်ပြီးတော့ဒီတည်င်းချက်လက်တွေကိုစုဆောင်မယ်ပြီးလို့ရှိရင်ဒီတည်င်းတွေပေါ်မူတည်ပြီးတော့မှကျမတို့တုတေသနတွေလုပ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းမွန်တဲ့မူဝါဒတုတေသနတွေရရှိလာမှာဖြစ်ပါတယ်ဒီမူဝါဒတုတေသနတွေဟာအစိုးရအတွက်ကိုကျမတို့ဒီအထောက်ကိုအများကြီးပေးနိုင်ပါလိမ့်မယ်ဒီတစ်ရက်လုံးကိုလည်းအကျိုးရှိမယ်လို့ထင်ပါတယ်အဲ့ဒါကြောင့်မို့လို့တည်င်းချက်လက်စုဆောင်တဲ့စနစ် database စနစ်ဒီပို့ပြီးတော့ကောင်းမွန်အောင်ဌာနတစ်ခုချင်းစီမှာဌာနတစ်ခုချင်းစီ like ပို့ပြီးတော့ကောင်းလာအောင်လုပ်ဖို့လဲလိုအပ်တယ်လို့ဝင်ကြီးဌာနတွေမှာမဟုတ်ဘူးနောက်တစ်ခုကကျမတို့ကျောင်းတွေတက္ကသိုလ်တွေအဆင့်အဆင့်ပေါ့နော်အကုန်လုံးပညာရေးဆိုလဲပညာရေးအဆင့်အမြောက်ကျမကြီးအဆင့်အမြောက်အကုန်လုံးအစိုးရတည့်ရက်လုံးမှာသတင်းချက်လက်တွေကောင်းမွန်လာအောင်စုဆောင်တာသုတေသနတွေအတွက်ကိုအသုံးပြုမယ်မူဝါဒရေးရာတွေအတွက်အသုံးပြုမယ်ဆိုလို့ရှိရင်တိုင်းပြည်အတွက်ကိုပို့ပြီးတော့ကောင်းမွန်တဲ့မူဝါဒဥပဒေစာတမ်းကြီးရရှိလာမှာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြည့်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2017ခုနှစ်ဇူလိုင်လဟာတရုတ်နိုင်ငံမှာရှေ့နေတွေနဲ့လူခွင့်ရေးကာကွယ်သူတွေကိုစိုးရိမ်ထိတ်လန့်ပွဲအစည်းအဝေးတကြဖြိုခွဲခဲ့တဲ့ဖြစ်ရရဲ့တစ်နှစ်ပြည့်မြောက်ချိန်ဖြစ်ပါတယ်။2015ခုနှစ်ဇူလိုင်လထဲမှာတရုတ်အာဏာပိုင်တွေဟာဥပဒေအတိုင်းအဝိုင်းကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုနိုင်ငံတော်ဝန်မှစတင်ခဲ့ပါတယ်။လူပေါင်း300ကျော်ဟာစစ်ဆေးမင်းများနာချုံနောင်ဖမ်းဆီးတာစောင့်ကြည့်ခံရတာဒါမှမဟုတ်တိုင်းပြည်တွင်းကထွက်ခွာသွားဖို့ပိတ်ပင်ခံခဲ့ရတာတွေရှိခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ရှေ့နေတွေနဲ့လူခွင့်ရေးလှုပ်ရှားသူပေါင်းအနည်းဆုံး23ယောက်ဟာဆက်ပြီးချုံနှောင်ခံထားရဆဲဖြစ်ပြီးသူတို့အတွက်တတိပုဂ္ဂလဥပဒေအကြံပေးနဲ့တွစ်ဆုံခွင့်ရဖို့ကိုလည်းအငင်းခံထားရဆဲဖြစ်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလေးနက်စိုးရိမ်ပူပန်နေရပါကြောင်းကိုလည်းမစ္စတာကာဘီကပြောခဲ့ပါတယ်။တရုတ်ပြည်နယ်ပတ်သက်လို့နောက်ဆုံးထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာပြီးခဲ့တဲ့နှစ်အတွင်းအာဏာပိုင်တွေဟာရှေ့နေတွေကိုပိုးပြီးတော့ဖမ်းဆီးချုပ်နှောင်ထားခဲ့ပြီးခိုက်ရန်ဖြစ်မှုနဲ့စူပူအောင်ရန်စလှုပ်ဆောင်မှုတွေကအစနိုင်ငံတော်အာဏာကိုပြက်စီးရန်လွန်ကသွေးထိုးလှုံ့ဆော်မှုအထိစွဲချက်ပေါင်းများစွာနဲ့တရားစွဲဆိုထားကြောင်းဖော်ပြထားပါတယ်။အဲဒီလိုချုပ်နှောင်ခံထားရစေသူတွေထဲမှာဝမ်ယူနဲ့လီဟာပင်းတို့နှစ်ယောက်ဟာလွတ်လပ်စွာကိုယ်ကွယ်ခွင့်ကိုယုံကြည်သူတွေ၊သတင်းမီဒီယာသမားတွေ၊နေရက်ကနေဖိအားပေးနှင်ထုတ်ခံရသူတွေနဲ့လိမ်ပိုင်းဆိုင်ရာနှောက်ယှက်စော်ကားမှုခံရတာကိုစန့်ကျင်ကန့်ကွက်သူအမျိုးသမီးတွေအတွက်အကျိုးဆောင်ပေးနေသူတွေဖြစ်ပါတယ်။ ဖလန်ကောင်းအဖွဲ့ဝင်တွေအတွက်အကျိုးဆောင်ပေးနေတဲ့ရှီယာယန်ကြီးကလည်းပျောက်ဆုံးလူဦးရေစီးရင်ထဲမှာပါဝင်နေပါတယ်။ချောင်းကိုင်းကတော့ဂျူချီယန်ခရိုင်ဝန်ဂျိုမြို့မှာဖျားချောင်းတွေကိုဖြိုချဖျက်ဆီးတာနဲ့ဖျားပေးပြီးဖယ်ရှားခိုင်းမှုတွေအတွက်လိုက်ပါဆောင်ရွက်ပေးနေသူဖြစ်ပြီးဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်တန်အမတ် ဒေးဗစ်ဆာပါစတန်နဲ့မတွေ့ဆုံခင်လေးမှာပဲ2016ခုနှစ်ဖေဖော်ဝါရီလတည်းမှာတရုတ်အစိုးရပိုင်းရုပ်မြင်တန်ကြားကနေဖြောင့်ချက်ပေးခဲ့ပေမဲ့ဒါဟာသူ့ကိုဖိအားပေးပြီးဝန်ခံခိုင်းခဲ့တာလို့အများကယူဆထားပါတယ်။အဲဒီလိုဝန်ခံချက်ပေးပြီးတဲ့နောက်6လကြာဖမ်းဆီးချုပ်နှောင်ခံထားရကနေမလာတယ်မှာအာဏာပိုင်တွေကသူ့ကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့သူဟာနေအိမ်အကျယ်ချုပ်နဲ့စောင အခုလိုဥပဒေအကျိုးဆောင်တွေနဲ့လူခွင့်ရေးတွေလှုပ်ရှားဆောင်ရွက်နေသူတွေကိုတရုတ်အစိုးရကအကျဉ်းချထားတာဟာတရုတ်နိုင်ငံကလိုက်နာရမယ့်နိုင်ငံတကာစီးပင်းစည်းကမ်းတွေကိုဖောက်ပြတာဖြစ်ကြောင်းနဲ့တရုတ်နိုင်ငံအတွင်းဥပဒေတိုင်ဝမ်ကိုဆန့်ကျင်ရေးလှုပ်ရှားမှုတွေဟာလည်းတရုတ်နိုင်ငံရဲ့တရားဥပဒေကိုလေးစားလိုက်နာတဲ့တရားရေးစနစ်ဖွံ့ဖြိုးတိုးတက်မှုကိုလျော့ပါပျက်စီးစေကြောင်းမစ္စတာကာဘီကပြောခဲ့ပါတယ်တရားဝင်ရပိုင်권၏အတွက်အကျိုးဆောင်သူတွေကိုထောင်သွင်းအကျဉ်းချထားခြင်းဟာနိုင်ငံတကာအလဲမှာတရုတ်နိုင်ငံရဲ့ပုံရိပ်ကိုရောပြောင်းလဲမှုတွေကိုအားပေးရမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့တရားဥပဒေစိုးမိုးရေးကိုတိဆောက်ရမယ်တရုတ်နိုင်ငံရဲ့စွမ်းပကားနဲ့21ရာစုအတွင်းရေရှည်ခံမဲ့ကြီးပွားချမ်းသာမှုကိုဖန်တီးမှုတွေကိုပါထိခိုက်စေပါတယ်အဆုံးသတ်အနေနဲ့ဖမ်းဆီးချုပ်နှောင်ခံထားရစေဥပဒေကြိုးဆောင်တွေအခွင့်အရေးကာကွယ်သူတွေကိုအမြန်ဆုံးလွတ်ပေးဖို့သူတို့အပေါ်ဆွဲဆိုထားတဲ့အမှုတွေကိုပယ်ဖျက်ပေးဖို့နဲ့သူတို့အားလုံးကိုလွတ်လပ်စွာသွာလာခွင့်တစ်နှစ်ကြာမတွေ့ရဘဲဖြစ်နေကြရတဲ့မိသားစုတွေနဲ့ပြန်လည်စုံစည်းခွင့်တွေကိုချက်ချင်းဆောင်ရွက်ပေးဖို့တရုတ်အာဏာပိုင်တွေကိုကျွန်တော်တို့ကတိုက်တွန်းလိုက်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
တော်ရချင်းတို့အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့တဘောရအမည်နေတာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါတယ် VOA American တန်ရဲ့ကြာတာပရင်းနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားကြီးစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းတူမီတာ16 19နဲ့24ဒီဂရီကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ကြာတာပရင်းနေ့မနေ့ခင်းအစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကမအောင်မြင်ဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုဖြစ်သွားပြီးခဲ့တဲ့နောက်သမရရီဆက်တယက်အာဒဝမ်ကသူ့ကိုစန့်ကျင်သူတွေကိုရှင်းထုတ်နိုင်ရေးအတွက်လမ်းကြောင်းဖွင့်ပေးရရောက်စေမဲ့အရေးပေါ်အခြေအနေကိုထုတ်ပြန်ကြေညာလိုက်ပါတယ်အရေးပေါ်အခြေအနေဟာ3လကြာမြင့်မှာဖြစ်ကြောင်းဖို့ထုံးနေနောက်ပိုင်းကနိုင်ငံကိုရုပ်မြင့်တန်ကြားကတစင်သမရကပြောကြားလိုက်တာဖြစ်ပါတယ်Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့အတူဒုသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ကသူတို့ကိုနောက်တက်လာမဲ့အမေရိကန်ခေါင်းဆောင်တွေအဖြစ်ရွေးချယ်သင့်တဲ့အကြောင်းဒေသဆန်တော်ချင်းပုတ်ထူးနေညမှာပြောကြားဖို့ရှိပါတယ် Republican Party ညီလာခံရဲ့၃ရက်မြောက်နေ့မှာဒုသမ္မတလောင်းကမင်းကွန်းပြောကြားမှာလည်းဖြစ်ပါတယ် Democrat Party ရဲ့သမ္မတလောင်းဖြစ်လာဖို့တရားလောက်ရှိနေတဲ့ Hillary Clinton ကတော့သူမနဲ့အတူသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်မဲ့ဒုသမ္မတလောင်းအမည်ကို Republican Party ညီလာခံပြီးဆုံးပြီးမကြခင်မှာကြေညာလိုက်မယ်လို့အများစုကမျှော်လင့်နေကြပါတယ် Clinton အနေနဲ့ဒုသမ္မတလောင်းအဖြစ်ရထားသူ၉ဦးရှိတယ်လို့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ကလန်တန်နေနဲ့ဒုသမ္မတလောင်းနေရဲ့အမည်စင်းရင်ကိုတောက်ကြသုံးဖို့စနေနေ့လောက်မှာကြေညာလိုက်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံတော်ကြီးအတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာအခုနှစ်ကုန်ပိုင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပဖို့ရှိတဲ့80ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာဖြစ်တယ်လို့အမည်မဖော်လိုတဲ့မြန်မာအစိုးရအရာရှိတဦးက VOA ကိုပြောပါတယ်။ဒါပြင်သမ္မတအိုဘားမားကလည်းသူတမရတက်တာမကုံငင်ဒေါန်ဆန်းစုကြည်အနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ဖို့ဖိတ်ကြားစာကိုမြန်မာနိုင်ငံမှာရောက်နေတဲ့အမျိုးသားလူညီအကြံပေးဘန်ရော့စ်ကဒေါန်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာပေးအပ်ခဲ့တယ်လို့ပြောပါတယ
်။ထစ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကအခုညံဝဲအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကမ္ဘာနှံ့ကတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါ
This program has come to you from the Voice of America, Washington.